Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းစီစဉ်ရ2019ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လက်လက်မီတာ190ရုပ်ကနေတက်ထုတ်လွှင့်နေပါပြီရှင်။ကျမနန်းလာပါဒီကနေ့ညပိုင်းစီစဉ်ရတာဝန်ယူတည်ဆက်သွားမှာပါ
မင်္ဂလာညချမ်းပါရှင်ကျမတင်ခီထိုက်ပါအမေရိကန်ပြည်ထောင်စု Las Vegas ကဂီတဖျော်ဖြေပွဲတွင်ပြစ်ခတ်မှုမှာတော့အနည်းဆုံးလူပေါင်း50ကျော်သေဆုံးရပြီး400ကျော်ဒဏ်ရာရပါတယ်စပိန်နိုင်ငံကနေကတာလူးနီးယားဒေသခွဲထွက်ရေးလူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်လက်ခံရေးမြန်မာဘက်ကအဆိုပြုတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုရန်နိုင်တဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပါရှင်အချမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီဆိုတဲ့တင်မှာကြားမှာကတော့
ပြည်ပခန့်ဖြစ်ပြီးတဲ့နောက်ပိုင်းယနေ့ဒီဘင်္ဂလားဒေ့ရှ်ကြီးပါနော်မူလအတိုင်းနဲ့ဒါအေးအေးဆေးဆေးနဲ့ပြည်နယ်နဲ့နေနဲ့ဟောယူတာဖြစ်ပါနောက်ကဒီပန်းတော်ပြင်းပန်းတော်ပြင်းရောပြင်သာလီဒီပို့ကိုမိရှ
ုခိုင်အစိုးရအဖွဲ့အတွင်းရေးမှူးဦးတင်မောင်ဆွေပြောတော်တာပါရှင်ပြေဆုံးတော့မကြခင်ကြမှာပါဒါအပြင်ရွန်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ဖွဲ့စည်းဖို့သဘောတူလိုက်တဲ့တဲ့တင်မြမြုပ်မိုင်းနဲ့ဘုံတွေကြောင့်ထိခဲ့ဒဏ်ရာရသူတွေကိုအစိုးရဘက်ကကူညီထောက်ပံ့သွားမယ်တဲ့တင်နဲ့စီကာနဲ့တွဲလွန်တုတ်ွယ်ယောဂါပိုးတွေကိုမိနစ်ပိုင်းအတွင်းစမ်းသပ်အဖြစ်ရှာနိုင်တော့မယ်အကြောင်းတင်ပြသွားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ယူဘွဲမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအခုတော့ဒီကနေ့ညဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုမတ်တင်ငီထိုင်တဲ့ကိုရန်နိုင်တို့ကပြောပြပေးကြပါအောင်ရှင
်အမေရိကန်ပြည်တော်စုနီဗားဒါပြည်နယ်လာစ်ဗေဂတ်မြို့က Country Music ဂီတဖျော်ဖြေပွဲတစ်ခုမှာမနေ့တနင်္ဂနွေနေ့နှောင်းပိုင်းအမျိုးသားတအုပ်ကပြစ်ခတ်တာကြောင့်အနည်းဆုံးလူ50သေဆုံးပြီး400ကျော်ဒဏ်ရာရတဲ့အကြောင်းရဲကပြောပါတယ်ဒီပြစ်ခတ်မှုဟာဆိုရင်အမေရိကန်သမိုင်းမှာအသေးအပြောက်အများဆုံးပြစ်ခတ်မှုလည်းဖြစ်ပါတယ်တနတ်သမားကအသက်64နှစ်အရွယ်လူပြူအမျိုးသားစတီဖင်ဖက်တော်ဆိုသူဖြစ်ပြီးနီဗားဒါပြည်နယ်မတ်စခွင်မြို့ကဖြစ်တယ်လို့လတ်စ်ဗီဂန်မြို့တော်ရဲကအတည်ပြုပါတယ်ဂီတာပွဲချင်းပါရာနေရာနဲ့လမ်းဘဲချတဲ့မန္တလေးဘေးကာစီနိုရဲ့32ထပ်မှာရှိတဲ့သူတဲခွန်နေတဲ့ဟိုတယ်ခန်းကနေလူပေါင်း 2,200 ရှိနေတဲ့လူအုပ်စုကိုပြစ်ခတ်တိုက်ခိုက်တာဖြစ်ပါတယ်ပြစ်ခတ်ခံရတဲ့ဂီတာပွဲကွင်းပြင်မှာရိုက်ကူးထတဲ့ဗီဒီယိုထဲမှာတော့တနက်ပြစ်ခတ်တံတွေဇက်တိုက်ထွက်လာနေရင်ဂီတာပွဲကြီးပရိသတ်ကတော့ခေါင်းငုံအကာအကွယ်ယူနေကြပုံနဲ့အော်ဟစ်ပြေးလွှားနေကြပုံတွေကိုတွေ့ရပါတယ်။အကြမ်းဖက်မှုနှိမ်နှင်းရေးတပ်ဖွဲ့ဝင်တွေကတနက်သမားရဲ့အခန်းတွင်းကိုချိုးဖောက်ဝင်ရောက်ခဲ့ပြီးတနက်သမားတီဆုံနေတာကိုတွေ့ရတယ်လို့ Las Vegas မြို့တော်ရဲမှူးဂျိုးဆက်လွန်ဘတ်ဒိုကပြောပါတယ်။တနက်သမားပက်တော့ကသူ့ကိုယ်သူတတ်သေးတာလို့ယူဆတဲ့အကြောင်းလည်းရဲမှူးကပြောပါတယ်။သူ့အခန်းတွင်းကလည်းတနက်ဆယ်လက်ထက်မနည်းတွေ့ခဲ့ရပါတယ်တိုက်ခိုက်ရတဲ့အကြောင်းရင်းကိုတော့မသိရသေးပါဘူးတနတ်သမားနဲ့စစ်သွေးကြွအဖွဲ့တွေကြားဆက်ဆက်မှုမရှိဘူးလို့ယူဆထားတဲ့အကြောင်းရဲမှုကပြောပါတယ်တနတ်သမားပက်တော့ရဲ့အခန်းပေါ်ဖြစ်တယ်လို့ဆိုတဲ့အမျိုးသမီးတဦးကိုစစ်ဆေးမေးမြန်းဖို့အတွက်အာဏာပိုင်တွေကရှာဖွေနေတယ်လို့ပြောဆိုခဲ့ပေမဲ့လည်းနောက်ထပ်ထွက်လာတဲ့ကြီးညာချက်ထဲမှာတော့ဒီအမျိုးသမီးနဲ့ပတ်သက်တဲ့အခြေအနေမရှိတော့ဘဲတနတ်သမားပက်တော့ကတကူတော်လှုပ်ရှားခဲ့တာလို့ဖော်ပြထားပါတယ်ပြစ်ခတ်မှုဖြစ်ပွားတဲ့ဒေသတဝိုက်မှာကလတ်စ်ဗေဂတ်နိုင်ငံတကာလေးစိတ်ကလည်းရှိနေတာကြောင့်ပြစ်ခတ်မှုဖြစ်ပွားပြီးနောက်မှာလေချောင်းခီးစင်တွေကိုယာယီဆိုင်ငံ့ထားပါတယ်။ပြစ်ခတ်မှုအတွင်သေဆုံးရသူတွေနဲ့မိသားစုအတွက်ထပ်တူဝမ်းနဲ့ကြေးကွဲရပါကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကဒီကနေ့မနေ့ပိုင်း Twitter လူမှုကွန်ရက်ကနေရေးသားထားပါတယ်ရှင
်။စပိန်နိုင်ငံကနေကတ္တလုံးနီးယားခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခံယူပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့စပိန်ဆိုရအနေနဲ့ဆွေးနွေးညှိနှိုင်းပါလို့လည်းဥရောပကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့ဥရောပကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့လွန်လာနေ့မှာပြောပါတယ်။ဒီအချိန်ကအစည်းလုံးညီညွတ်ရမယ့်အချိန်ဖြစ်ပြီးစိတ်ဝမ်းကွက်ပြီးတကွဲတပြားဖြစ်နေရမယ့်အချိန်မဟုတ်ဘူးဆိုပြီးလည်းဥရောပကော်မရှင်ရဲ့ Twitter မှာဖော်ပြထားပါတယ်။မဲပေးမဲ့သူတွေကိုရဲတွေကတားဆီးဖို့ကြိုးစားမှုအတွင်းမှာလူ900နီးပါးထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကတလူးနီးယားဒေသအာဏာပိုင်တွေကပြောပါတယ်။ခွဲထွက်ရေးမဲခွဲဖို့အတွက်ဒေသဆိုင်ရာလွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေကိုစပိန်အခြေခံဥပဒေခုံရုံးကဆိုင်းငံ့ခဲ့တာပါ။ဒါပေမဲ့လူမှုဆန္ဒခံယူပွဲကိုတော့မဖြစ်မနေကျင်းပခဲ့တာဖြစ်ပါတယ်။မဲယုံတွေပိတ်သိမ်းပြီးတဲ့နောက်ကတလုံးနီးယားကိုပိုင်အုပ်ချုပ်ခွင့်ရဒေသရဲ့အကြီးအကဲ Carlos Bigmon ga le lulat de naingan taku phit yat ti kun yaw daw bi phit bi Europa tamaga a ni ne tacha ni lan ma sha bo go pyo lai ba de Spain soya bak ga raw da go low wa tabaw ma du ga ba u Catalonia lulat ye chin nya mae a yi go ka kwe nai bo tya u re baung twin ga ni Spain soya a ni ne a song zon saung yet twa me lo tya ye win ji Rafael Catala ga di ka ni tan la ni ma Spain yauk tan ne twi so mi myan ga ma pyo su twa ga ba de khnya
American nengen chai huynji Rex Tillerson ha miya Korea gong song ne sisa nyi nai po ju sa bi. Chen yue piong pi niren lu tamra to ne trang a piyo ba de. Amwe ta ba, lo ya ma gu chino ru lo siya siya ri. Lo cha ta bo lu Mr. Trang a twita ma, mani tining ni ni ka ji ta ba de. Di lu che ta wun piyo cha ke pi de na ma be. Di rocket ta ma ne nasa ngan ni ta lung lung gong gong mo mo. Sasa la ke bi me, lo ma pi ke de jiao. Yen tamra ri pi te. Clinton, Bush, and Obama to let her tongue on your moon, my yaki de jow. Do ye let her maro, a luma, on your name, you tubby, a pimacan, I know, lule, the mara trunk up your suke body. Myoguria ha nuclear net, don't ye season to a case that swing up your subo. Loma, same was up, ulo, American and Jaitanaka, sunny needung up your body. American ham yakuria net, tie set to a pioso need, lo, winchy tillas and up, when you'll be there now. Nangan Jaitanaka, Eddie Lu, Pioguera. Nuclear gimme yin ne pata de sunu wedi lopo sin wenzade. Tamampo sin ne shide so de ye lekanam yo. Myakuria dawin shituri paka loma mapia wu lole. Nengenjai tana pyokunya mutumi. Heta nu neka topian jet kuma pyosu tabareshe.
Nizanga ma sail mu ma deningu niga mutumi nge ne yako dane tota ke so de mutago. Ei takai mu matanga ne yaka yega pansi ke bi pianlo pilai da pibare. Ei tanda shika tu ha name mu mu shibido tu go. Sainiga kumisiri go pasama bebe koyude so bi pinte yeta puega. Liam ma septama nasa kuya niga dasi se ke badi de. Dame bata de ma piana nge tu go pianlo pige da pibare. Ei luga ala okpa lu obido. Masimu Yabura, Mutmin Ugo, Dane, Togera, Pibi, Ainot of Pindis Dariga, Tugu, Tanana, Picacara, Pidello, Drainiga, Suare. I said to Dariga, Ditaka Muha, Druya, Letcha, Pides, Subido, Druya, Yuan, Drain Agency Gani, Pioja, like Bare. Taka de Tune, the Son Dora, Druya, Namegura, Topian, Pioso, Jemishi, Debao, Yega, Masimu Yabura, Yungo, Pepe Kabido. Pinte Bide Wanji Chera Colomle Masimugo Chachen Tokwa Bare. Pinde Anna Bainigaro, Champamu Tempian Type Sonasse Murigo Sati and Lai B. Bide Wanjigaro di Dai Kai Mugo, Jampa Dai Kai Mu Pinet, Day Win Chinya Jeno Mishidi Walk, yeah.
American and Yabamabada Sisenigo, Yabai Kuna Igani Senai T. Lido Mida Nasali, Kilohax, Tinetonia Konga, Lido Mida Nasanga, Kilohax, Tite Kuchanga, Lido Mida Tonsane, Kilohax Koton Ninga, Lido Mida Nazate, Kilohax Nga Shishengane, Seninet and Ingrid Nirima, Lila Mida Diakose, Kilohax Tinga Kongarugani, Tony Penny Varation.
ပြည်ဝင်မြန်မာပိုင်းစီစဉ်ရဲ့တင်းနှင်းလာနေညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြည်ညာနေပါတယ်ရှင်ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအစိုးပြုထားတဲ့လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့ပြောပါတယ်ဒုက္ခသည်တွေနေရာရင်ပြန်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထက်ဖို့ရေးကော်မတီတရက်လည်းဖွဲ့
ီ AH မိုဟာမက်အာလီကအခုလိုပြောဆိုတာဖြစ်ပါတယ်။နေဆက်ဒေတာရေးနဲ့လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တဲ့အကြောင်းအကျိုးရှိရှိဆွေးနွေးနိုင်ခဲ့ပြီးဘင်္ဂလားဒေ့ရှ်ဘက်ကတော့အကြမ်းဖက်ဝါဒကိုလုံးဝလက်တင်မခံတဲ့မူဝါဒကိုထပ်လောင်းအာမခံပြောကြားခဲ့တဲ့အကြောင်းနဲ့ဒီကိစ္စအပေါ်မှာနှစ်နိုင်ငံစလုံးကငြိမ်ငြိမ်ချမ်းချမ်းဖြေရှင်းလိုကြတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂရဲ့အဆိုအရတော့မြန်မာဘက်ကထွက်ပြေးပြီးဘင်္ဂလားဒေ့ရှ်ဘက်ကိုခိုးလုံနေသူ၄သိန်းကျော်ရှိနေတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီအရေးအတွက်ကိုလက်သင့်မခံပါဘူး။မြန်မာဘက်ကထွက်ပြေးသူတွေကိုပြန်လည်လက်ခံရေးအတွက်1993ခုနှစ်ကနှစ်နိုင်ငံသဘောတူချက်အရပြန်ပြီးတော့လက်ခံမယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်ကခေတ်ကာလအခြေအနေနဲ့လက်ရောညီတွေရှိရမယ်လို့ပြောဆိုထားတာဖြစ်ပါတယ်။
မြောက်ကိုရီးယားကောင်းဆောင်ခင်ဂျွန်အွန်းရဲ့အဖေတူအမေခွဲအကိုဖြစ်သူကိုတပ်ဖြတ်ခဲ့သူတွေလို့ဆွဆွဲခံထားတဲ့အမျိုးသမီးနှစ်ဦးကိုဒီကနေ့တနင်္လာနေ့မှာမလေးရှားတရားရုံးမှာအမှုစတင်စစ်ဆေးပြီးတော့သူတို့မှာ အပြစ်မရှိဘူးဆိုပြီးတော့ထွက်ဆိုခဲ့ကြပါတယ်မလေးရှားနိုင်ငံကွာလာလမ်ပူနိုင်ငံကလေစိတ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းကဒီအမျိုးသမီး2ဦးကတည်တည်တဲ့ဓာတုစိတ်နဲ့ကင်ဂျုံနန်းရဲ့မျက်နှာကိုအုပ်ခဲ့တယ်လို့အာနာပိုင်တို့ကပြောဆိုခဲ့ပြီးတဲ့နောက်မှာအင်ဒိုနီးရှားနိုင်ငံသူ CTICIA နဲ့ဗီယက်နမ်နိုင်ငံသူဒုံတီဟောင်းတို့ကိုလူသတ်မှုနဲ့ဆွဲဆိုထားတာဖြစ်ပါတယ်ဟာတာရုပ်တံအစီအစဉ်တစ်ခုမှာပါဝင်တရုပ်ဆောင်ရတယ်လို့ဒီအမျိုးသမီးနှစ်ဦးတို့ကယုံကြည်ပြီးလှုပ်ကြံခဲ့ကြတာလို့သူတို့ရဲ့ရှင်းနေတွေကပြောဆိုကြပါတယ်မြောက်ကိုရီးယားသရှိုရီရဲ့လက်ချက်ဖြစ်တယ်လို့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကပြောဆိုကြတယ်ဒီလှုပ်ကြံမှုမှာသူတို့အနေနဲ့ဘာမှမသိလိုက်ရပဲပါဝင်ခဲ့ကြတာလို့လည်းဆွဆွဲခံရတဲ့သူတို့နှစ်ဦးကတန်တမာနေကိုပြောဆိုခဲ့ပါတယ်ကင်ဂျုံနန်းနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းတို့ရဲ့ဆက်ဆံရေးကတိတ်ပြီးပြေလည်လာတာမဟုတ်ပါဘူးတိုကျိုမြို့တော်ဒီစနီလန်ကိုသွားလည်ဖို့2000ခုနှစ်တုန်းကနိုင်ငံကူးလက်မှတ်အတုနဲ့ဂျပန်နိုင်ငံကိုဝင်ရောက်ဖို့ကြိုးစားရင်းအဖမ်းခံရပြီးတဲ့နောက်မှာတော့ကင်ဂျုံနန်းအပေါ်ဖောက်ခင်ဖြစ်သူကင်ဂျုံအွန်းကတိတ်ပြီးတော့မကြည်မလင်ဖြစ်ခဲ့တာလို့ပြောဆိုပါရခင်ဗျာ
ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနဝတ်ရှာရစ်ကိုတရားစွဲဆိုထားတဲ့အမှုမှာသူနဲ့အတူအမှုတွဲတွေဖြစ်တဲ့သားသမီးတွေကဒီကနေ့တနင်္လာနေ့မှာအဂတိလိုက်စမ်းမှုတိုက်ဖျက်ရေးတရားရုံးကိုလာရောက်ဖို့ပြက်ကွက်ခဲ့တဲ့အတွက်ဝန်ကြီးချုပ်ဟောင်းနဝတ်ရှရစ်ကိုပါဆွဲချက်မတင်ပဲရုံးချင်းကိုရွှေ့ဆိုင်းလိုက်ပါတယ်။တရားရုံးကဝန်ကြီးချုပ်ဟောင်းရှရစ်နဲ့သူ့ရဲ့သားနှစ်ဦးသမီးနဲ့သမက်တို့ကိုလာမယ့်အောက်တိုဘာလ9ရက်နေ့ကျရင်သူတို့အပေါ်အဂတိလိုက်စမ်းမှုနဲ့တရားစွဲဆိုထားတာကိုတရားရုံးမှလာရောက်ရင်ဆိုင်ဖို့အမိန့်ထုတ်ထားပါတယ်ရှင်။
2019ခုနှစ်ရဲ့ဆေးပညာရေးဆိုင်ရာနိုဘယ်ဆုကိုအမေရိကန်သိပ္ပံပညာရှင်3ဦးကရသွားပါတယ်။သက်ရှိတွေရဲ့ဇီဝကံမဖြစ်စဉ်ကိုထိန်းချုပ်တဲ့ molecule စနစ်တွေကိုတွေ့ရှိခဲ့တဲ့အတွက် Jeffrey Hall, Michael Rosenberg နဲ့ Michael Young တို့3ဦးဟာဆေးပညာရေးဆိုင်ရာနိုဘယ်ဆုချီးမြှင့်ခံခဲ့ရတာဖြစ်ပါတယ်။ဒီသိပ္ပံပညာရှင်3ဦးဟာရင်ကောင်ငယ်တွေကိုဥမာဆန်ပြထားပြီးတော့နေတူတူဝဇီဝလည်ပတ်မှုဖြစ်စဉ်တွေကိုထိန်းချုပ်တဲ့မျိုးဗီဇတစ်ခုကိုဖော်ထုတ်ပြနိုင်ခဲ့တယ်လို့ Nobel Committee ရဲ့စုရွေးချယ်ရေးကြေညာချက်မှာဖော်ပြထားပါတယ်ဒီမျိုးဗီဇဟာညအချိန်ဆဲလ်တွေအတွင်းရှိလာတဲ့ပရိုတိန်းအဖြစ်ပြောင်းယူပြီးနေ့အချိန်မှာတော့ရှော့ချပစ်လိုက်တယ်ဆိုတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်ခင်ဗျာ
တနင်္လာနေ့ညဖက်နောက်ဆုံးရသတင်းတွေကိုမှတင်ပြထိုင်တဲ့ကိုရနိုင်ငံတို့ကတင်ပြသွားတာပါ VOA ကလည်းခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါတော့မယ်ရူဝင်ဂျာဒုက္ခသည်တွေကိုမြန်မာနိုင်ငံဘက်ကပြန်လည်လက်ခံရေးလုပ်ငန်းစဉ်ကြီးကြပ်ဖို့အတွက်နိုင်ငံပူးတဲ့လုပ်ငန်းအဖွဲ့အဖွဲ့စီဖို့သဘောတူခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံကပြောပါရယ်လွန်ခဲ့တဲ့ဩဂုတ်လကမိုင်းကစားလို့ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ရင်းကပဋိပက္ခတွေကြောင်းရူဝင်ဂျာ9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတယ်လို့ကုလသမဂ္ဂကပြောဆိုထားတာပါနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင်ဆွေရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံခီးစဉ်အတွင်းဘလို့သဘောတူညီချက်တွေရယူခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ AP နဲ့ Reuters သတင်းကိုအခြေခံပြီးကိုအောင်ကတင်ပြပေးထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံဖို့မြန်မာဘက်ကကမ်းလှမ်းလာတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဘူဟက်ဆန်မာမုဒ်အာလီကဒီကနေ့မှပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပြီးမှဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးကအခုလိုပြောတာပါ
ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လက်ခံဖို့မြန်မာနိုင်ငံဘက်ကအဆိုပြုထားပါတယ်ဒါလို့ပြန်လဲပို့ဆောင်တဲ့လုပ်ငန်းစဉ်ကိုစောင့်ကြည့်ကြီးကြပ်ဖို့အတွက်နှစ်ဖက်ကူစည်ပြီးပါဝင်တဲ့လုပ်ငန်းအဖွဲ့ဖွဲ့ဖို့လည်းသဘောတူခဲ့ကြပါတယ်။ဒီအဖွဲ့အနေနဲ့အသေးစိတ်ဘလို့စီစဉ်ဆောင်ရွက်သွားမလဲဆိုတာကိုဘင်္ဂလားဒေ့ရှ်ဘက်ကရောမြန်မာဘက်ကပါဖြေရှားသွားမှာပါ။ဩ
ဂုတ်လ25ရက်နေ့ကအာဆာရိုဟင်ဂျာအကြမ်းဖက်အဖွဲ့ကလုံခြုံရေးရဲကြီးစခန်းတွေကိုဝင်ရောက်စီးနင်းပြီးစစ်တပ်ကနေမြရှင်းလင်းမှုတွေလုပ်တာမှာတိမ့်နဲ့ချီတဲ့ဒေသရင်းကမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားခဲ့ကြပါတယ်။ကုလသမဂ္ဂကတော့အခုလိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်ဟာ9သိန်းလောက်ရှိတယ်လို့ပြောဆိုထားပေမဲ့မြန်မာဘက်ကတော့ဒီအရေအတွက်ကိုလက်မခံပါဘူး။စစ်တပ်ကနေမြရှင်းလင်းရေးလုပ်ရမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုပြီးမြန်မာနိုင်ငံဘက်ကမှမနေလိုတော့ဘဲထွက်ပြေးလာတာလို့ဒုက္ခသည်တွေကပြောဆိုကြောင်းနိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြခဲ့ကြတာပါ။ဒါပေမဲ့လည်းမြန်မာအာဏာပိုင်တွေကလုံခြုံရေးတာဝန်ယူပြီးလိုအပ်တဲ့အကူအညီတွေပေးသွားမှာဖြစ်တယ်လို့ပြောဆိုပေမဲ့မကြသေးခင်ရပ်ပိုင်းတွေအတင်းမာတဲ့အကြောင်းမျိုးမျိုးကြောင့်ရခိုင်ပြည်နယ်ကမွတ်စလင်တွေဟာနေရစွန့်ခွာထွက်သွားနေကြကြောင်းသတင်းထုတ်ပြန်ရေးကော်မတီကပြောထားပါတယ်။ဒီဒုက္ခသည်အရင်းနဲ့ပတ်သက်ပြီးနှစ်ဖက်ကိုယ်စားလှယ်အဖွဲ့တွေကြားဆွေးနွေးရမှာရလက်ကောင်းတွေထွက်ပေါ်ခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးမမုတ်အာလီကပြောပါတယ်။
စီမန်တိုအိုနီရာပတ်တာဆော်ဂျူဂတာဘီရှေအလချနာဟွေးစေ
နေဇာယီယာနဲ့လူညိုရေးပူပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်တကယ့်ကိုအကျိုးရှိရှိဆွေးနွေးနိုင်ခဲ့ပြီးတော့အကြမ်းဖက်မှုနဲ့ပတ်သက်ပြီးတော့လုံးဝလက်သင့်မခံတဲ့မူဝါဒနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဘက်ကထပ်လောင်းပြောခဲ့ပါတယ်နိုင်ငံတော်တာဝန်ရုံးဝန်ကြီးကလည်းအခုဒီမှာရှိနေပြီးတော့မကြခင်သူမြန်မာနိုင်ငံကိုပြန်မှာပါ ကျွန်တော်တို့နှစ်နိုင်ငံလုံးအနေနဲ့အခုပြဿနာနဲ့ပတ်သက်ပြီးတော့ငြင်းငြင်းချင်းချင်းဖြစ်ရှင်းလို့ပြီးစကတည်းကဘင်္ဂလားဒေ့ရှ်ဘက်ကအဲ့လိုပြောထားတဲ့အပေါ်လဲသဘောတူခဲ့ကြပါတယ
်1990ခုနှစ်လံကာလ1990ခုနှစ်အစောပိုင်းကာလနဲ့လွန်ခဲ့တဲ့နှစ်အောက်တိုဘာလကမြန်မာလူကြိုးရေးတပ်ဖွဲ့တွေရဲ့ကင်းစကန်တွေတိုက်ခိုက်ခံရပြီးနောက်ပိုင်းဒေသရင်းမွတ်စလင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလေးရှိပါတယ်အခုလိုထွက်ပြေးသွားကြသူတွေကိုမြန်မာအစိုးရကပြန်ပြီးတော့လက်သင့်ခံခဲ့ပေမဲ့အခြေခံကျတဲ့ပြဿနာမျိုးဖြစ်တဲ့ဥပဒေနဲ့အညီစစ်စစ်ပြီးနိုင်ငံသားအဖြစ်လက်ခံတဲ့အပိုင်းမှာအားနည်းချက်တွေရှိတာကြောင့်အခုလိုမျိုးပြဿနာတွေမကြာခဏဖြစ်ပွားနေတာလို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုအောင်တင်ပြသွားရပါရှင်။အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသကအခြေအနေတွေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဒီကနေ့ရခိုင်ပြည်နယ်ကိုရောက်ရှိနေပြီးဒေသခံတွေနဲ့လွတ်လွတ်လပ်လပ်တွေ့ဆုံမေးမြန်းနိုင်ဖို့အတွက်လည်းအစိုးရတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးထားကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါရယ်။ရန်ကုန်ကနေနေချင်းပြန်တောရောက်တဲ့ဒီခီစီမှာတန်တမန်50ခန့်လိုက်ပါခဲ့ရလဲဖြစ်ပါရယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါရယ်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေကိုလေ့လာဖို့အတွက်နိုင်ငံတကာတန်တမန်တွေဟာဒီကနေ့မနေ့9နှစ်ခွဲလောက်မှာစစ်တွေမျိုးကိုရောက်ရှိခဲ့တာဖြစ်ပါတယ်ဒီခီးစင်မှာနိုင်ငံတကာတန်တမန်တွေနဲ့သတင်းမီဒီယာအဖွဲ့ဝင်80လောက်ကိုရဟယင်3စီးနဲ့စီစဉ်ပို့ဆောင်ခဲ့ကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှုဥတည်မောင်ဆွေကပြောပါတယ
်တန်တမန်ကမတန်ယုံအကုန်လုံးမှာပဲဆိုတော့50လောက်ပါတယ်ညာကျန်တဲ့မီဒီယာထဲမှာဆို80လောက်ရှိတယ်ဒီနေ့အားသူရဟင်းသုံးစီးနဲ့ကျွန်တော်အဖွဲ့သုံးဖွဲ့ခွဲပြီးတော့ကျွန်တော်ဒါလိုက်ကြပါလေ
ဒီခီးစဉ်ကိုစက်တင်ဘာလ28ရက်နေ့ကတွားရောက်ဖို့စီစဉ်ခဲ့တာဖြစ်ပြီးရာသီဥတုအခြေအနေကြောင့်ရွှေ့ဆိုင်းခဲ့ရတာလည်းဖြစ်ပါတယ်တန်တမန်တွေရဲ့ခီးစဉ်မှာပထမဆုံးရသေးတော်မျိုးနယ်ကိုပို့ဆောင်ခဲ့ကြောင်းဥတ္တမောင်ဆွေကဆက်ပြောပါတယ
်အဲဒီကလည်းဆိုတော့ကျွန်တော်တို့ဒီအနောက်ပြည်နောက်ပြည်ဆိုတော့ရသေးတော်မျိုးနယ်နောက်ပြည်အဲမှာရှိတဲ့ပင်လယ်ကျော်တွေကလူ့ချင်းချောက်ခံကြရတယ်အဲ့ဒါလူတွေကဆိုင်ရိတ်ခါကြီးပြတ်တယ်ပြတ်လန့်နေပါပြီဆိုပြီးတော့ဟုတ်ယူနော်ဒီမီဒီယာတွေရောတန်ရုံတွေရောဖုံးဆက်ပြီးတော့ပြောနေတာအဲ့တော့လိုက်ပြပေးတယ်သူကသွားကြည့်ရမှာအစားတောက်ကြီးပေါ်ပြီးတော့လူတွေအေးအေးဆေးနဲ့ဘာမှမဖြစ်ဘူးဆိုတော့ပြတ်တယ်နောက်ပြီးဟောကတူတို့ဟောကအဲ့မှာရှိတဲ့ဟိုရခိုင်ရခိုင်ရွာလေးမိစုခါရတယ်မှာရွှေလောင်းတင်းဆိုတာရှိတယ်အဲ့နေရာလေးကျွန်တော်ပြပါမယ်ဒါရသေးတော်မျိုး
မောင်တော်မျိုးနယ်အတွင်းမှာဝေတာလီရွာ၊နိုရူလာရွာ၊ရွှေစားရွာ၊ပန်းတော်ပြင်းရွာ၊ခမောင်းစိမြို့စတာတွေကိုလိုက်လံပြသမှာဖြစ်တယ်လို့ဒေသခံတွေနဲ့တွေ့ဆုံနိုင်ဖို့ကိုလည်းစီစဉ်ထားကြောင်းပြောပါတယ်
။ရွှေစားရွာဆိုလို့ရှိရင်ဒါပြည်ပကတွေဖြစ်ပြီးတဲ့နောက်ပိုင်းယနေ့ထိဘင်္ဂလီကြီးရွာနဲ့မူလအတိုင်းပဲဒါအေးအေးလေးနဲ့ဒီနေနဲ့တော့ရွာတွေကဖြစ်ပါ။နောက်ကဒီပန်းတော်ပြင်းရွာတော့ဘင်္ဂလီကြီးကိုမိရှုပ်ပြီးတော့ထပ်ပြေးတဲ့နေရာပေါ့။အဲအဲ့ဒါမျိုးရှိရင်တော့ဒါဒီတိုင်းသားလူမဲစုတွေနေတဲ့ဒီတိုင်းနဲ့အင်းဒါနေနေတဲ့နော်ဒီခုံတိုင်းရွာဆိုတော့ကျွန်တော်ဒီဟင်းတူတွေဆိုတော့ကတဲနေနေတဲ့နော်ခမောင်းစိတ်တူနောက်ပြီးလို့ရှိရင်ကျွန်တော်ဒီနော်ရခိုင်ဘောဘင်္ဂလီပြီးတော့အခုချိန်ဒီအေးအေးဆန်းဆန်းနော်နေတဲ့နော်မကူရကြီးရွာဒီနေရာလေးကိုကျွန်တော်တို့ကနော်လိုက်ပြီးတော့ပြပါမယ်နေရာဒီအကုန်လုံးထိကျူနေအောင်ကျွန်တော်ဒါစီစဉ်ထားပါတယ်အဲမှလည်းဒီသက်ကနေနေပြေးလို့ရအောင်လည်းကျွန်တော်ဒါစီစဉ်ထားပါပြီးတဲ့ခါကျလည်းလွတ်လွတ်လပ်လပ်အတွေ့အဆုံမေးမြန်းလို့ရအောင်စီစဉ်ထားပါ
ရဟယင်တစည်းစီမှာပြည်တော်စုဝင်ကြီးပြည်နယ်ဝင်ကြီးနဲ့ဌာနဆိုင်ရာဝန်ထမ်းတွေလိုက်ပါသွားမှာဖြစ်ပြီးတန်တမန်တွေအနေနဲ့တိလိုတာတွေကိုမေးမြန်းသွားနိုင်ကြောင်းလဲပြောပါတယ်။ဩဂုတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းကအစိုးရလုံခြုံရေးစခန်း30လောက်ကို ARSA အဖွဲ့ကတပြိုင်တည်းတိုက်ခိုက်ခဲ့ပါတယ်။ဒီတိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းကုဒတမကကခံမန်းခဲ့တယ်လို့မြမအစိုးရအပေါ်မှာလည်းနိုင်ငံတကာကဝေဖန်တာတွေရှိခဲ့ပါတယ်
။ကုမိုးစောတင်ပြသွားရပါရှင်။အခုတော့ဘုံတန်သင်သူတွေကိုအကူအညီပေးမဲ့တဲ့ရင်ဖက်ဆက်ရအောင်ပါ။မြမတက်မတော်နဲ့တိုင်းရင်သားလက်နက်ကိုင်အဖွဲ့တို့စီရေးပဋိပခဖြစ်ပွားရာဒေသကမြေမြုပ်မိုင်းနဲ့ဘုံတွေပောက်ကွဲမှုကြောင့်ထိခိုက်ဒဏ်ရာရရှိသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကနေကူညီထောက်ပံ့သွားမယ်လို့အစိုးရအဖွဲ့တာဝန်ရှိသူတွေကပြောပါတယ်။လက်ရှိမှာမိုင်းထိမှန်ထားသူ50ဦးကိုကူညီထောက်ပံ့ပေးထားပြီးဖြစ်တယ်လို့မိုင်းတန်ကြောင့်ထိခိုက်ဒဏ်ရာရသူအများစုဟာရခင်စစ်ကြံမိုင်းတွေဖြစ်တယ်လို့ဆိုပါတယ်။ VOA ထိုင်းခြေစိုက်သတင်းထောက်နိုင်ကွန်းအိမ်ကနေအခုလိုသတင်းပေးပို့ထားပါတယ်။
မြန်မာနိုင်ငံတွင်မတန်ဆွမ်းဥပဒေအရမိုင်းထိမှန်ပြီးမတန်ဆွမ်းသူတွေအတွက်ကူညီထောက်ပံ့ဖို့စီစဉ်နေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဒုဝန်ကြီးဦးစိုးအောင်ကပြောပါရယ
်မတန်ဆွမ်းဥပဒေအရလေအကြောင်းမျိုးကြောင့်မတန်ဆွမ်းဖြစ်သွားတဲ့လူတွေကိုကျွန်တော်တို့ကနေပြီးတော့မှဒါထောက်ပံ့ဖို့စီစဉ်တာပါအဲ့တော့ပထမဦးစွာဒီမိုင်းထိတဲ့ကိုယ်နဲ့အင်ကာပေါ့တခုခုဆွတ်လွတ်သွားတဲ့လူတွေကိုထောက်ပံ့ဖို့စီစဉ်တာပါ
ဒီလိုထောက်ပံ့ရေးအစီအစဉ်ရဒီနှစ်ပန္နရေးဘတ်ဂျက်ကာလမှာတဦးလင်ကျနှစ်သိန်းနှုန်းနဲ့မိုင်းထိမှန်မတန်ဆွမ်းသူဥယျာဉ်90ကိုထောက်ပံ့နိုင်ခဲ့တယ်လို့ကယ်ဆယ်ရေးနဲ့လူမှုဝန်ထမ်းဦးစီးဌာနကညွှန်ကြားရေးမှူးဦးအောင်ကျော်မိုးကပြောပါတယ်
သူတို့ကကချင်းပြည်နယ်လိုချမ်းချမ်းရှိလိုပေါ့နော်တချို့လည်းကရင်ပြည်နယ်လိုရှိတာပေါ့အဲ့လိုမိုင်းကြောင်ထိခိုက်ဒဏ်ရာရှိတယ်ဆိုရင်အသက်ဆုံးရှုံးမှုမရှိဘူးပေါ့ခြေလက်ငါတကူကူဆုံးရှုံးနေကျက်သွားတယ်ပေါ့နော်ဒါမျိုးဆိုကျွန်တော်တို့ကနိုင်ငံတော်ဘတ်ဂျက်ကနေတယောက်ကို2သိန်းလုံးနဲ့ထောက်ပံ့ပေးနေတယ်ပေါ့နော်ကျွန်တော်တို့လောလောဆယ်တော့ဟို150ဒီထောက်ပံ့ပေးပြီးဖြစ်ပါတယ်
လက်ရှိမှာဘတ်ဂျက်ကုန်ဆုံးပြီးဖြစ်လို့စည်ရင်တင်ထားတဲ့80ဦးနဲ့က50ဦးကရာထောက်ပံ့ပေးနိုင်ပြီးကျန်ရှိတဲ့လူတွေအတွက်ဖြည့်ဆွဲရံပုံငွေတောင်းခံပြီးဆက်လက်ကူညီထောက်ပံ့သွားမယ်လို့ဦးအောင်ကျော်မိုးကပြောပါရယ်မိုင်းကြောက်ထိခိုက်တံရရသူများစုဟာရခိုင်စစ်ရေးပဋိပက္ခဖြစ်ပွားခဲ့တဲ့ဒေသကစစ်ကြံမိုင်းတွေဖြစ်ကြတယ်လို့ဦးအောင်ကျော်မိုးကဆက်ပြောပါရယ်
ကျွန်တော်ကပြပကားတွေဖြစ်နေအကြောင်းကြည့်တော့မဟုတ်ဘူးအရင်တော့ဖြစ်ခဲ့တဲ့နေရာတွေတစ်ကြံမိုင်းမျိုးတွေရခင်လိုရွာလမ်းတွေဒီလိုနေရာတွေမှာလက်ကြံမိုင်းတွေရှိနေတာလေအဲ့နေရာတွေမှာရွာလူရွာသားတွေထိခိုက်ဒဏ်ရာတာမျိုးတွေတွေ့ရတာပေါ့
အလားတူရှမ်းပြည်နယ်မူဆယ်မြို့နယ်ဘက်မှာလည်းမြေမြုပ်ဘုံတွေကြောင့်ဒီလပရမဘတ်မှာထိခိုက်ဒိဆုံမှုတွေဖြစ်ပွားခဲ့တယ်လို့တမ်းမလောင်မျိုးသမီးဖွဲ့ရဲ့မှတ်တမ်းနဲ့သူတွေဇနဌာနတွဲဖက်တာဝန်ခံမလွေစစ်စင်ငန်းကပြောပါတယ်
ကမစ္စတာလာရှိဒီရာသတယောက်ကအမအမှန်ချင်းနဲ့ဒီမိုင်းဘလုံးပေါက်ခွဲပြီးတော့ထိတ်ဆုံးသွားတယ်။အဲ့ဒီအဖြစ်အပျက်ကတက်ပြီးတော့ပေါက်တာကတော့ဘလုံးပဲဒါပေမဲ့နောက်ထပ်မပေါက်တဲ့မိုင်းတွေတော့နောက်ထပ်သုံးလုံးပဲခက်တွေ့တယ်။အဲ့ဒါကတော့ပေါက်သေးပေါ့နော်။မန်ကန်ကျေးရွာနဲ့နံကတ်ကျေးရွာမှာခက်တွေ့တယ်။ပဲလက်နဲ့ကန်ထောင်းလာလေဒီဆက်ကတ်ထောင်းလာလေဆိုတော့သူတို့လည်းမပြောတတ်ဘူး။
လူကယ်ပြန်ဝန်ကြီးဌာနကနေမိုင်းကြောက်ထိခိုက်တံရရသူတွေထောက်ပံ့မှုအစီအစဉ်ဟာကယ်ပြန့်မှုမရှိသေးသလိုရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာထောက်ပံ့မှုတွေမရရှိသေးဘူးလို့မတ်လွေးစစ်ငန်းကပြောပါတယ်။လက်ရှိမြန်မာတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တို့ကြားစီရီသိမ်းမှမှုဖြစ်ပွားနေတဲ့ဒေသတွေမှာနှစ်ဖက်သက်တွေထောင်ထားတဲ့ဘုံအပြင် NCA ပြည်ကတိုင်းဒေသဖွဲ့နေမိဒေသတွေမှာလည်းမြေမြုပ်မိုင်းအန္တရာယ်တွေရှိနေစေလဲဖြစ်ပါတယ်။မြန်မာစိုးရအနေနဲ့ငင်းချမ်းရေးလုပ်ငန်းစဉ်တွေဆောင်ရွက်ရမှာမိုင်းရှင်းလင်းရေးကိုထပ်တွင်းထားသလိုပြခတ်တကိုင်းမှုစောင့်ကြည့်ရေးပူးသွဲကော်မတီ GMC ကလည်းမိုင်းရှင်းလင်းရေးကိုကဏ္ဍတရားဖြစ်ဆောင်ရွက်နေပေမဲ့လည်းမပီပြင်းသေးတဲ့အခြေအနေမှာရှိနေပါတယ်။မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့တခြားပောက်ကွဲစေတဲ့စစ်ကြံပစ္စည်းတွေကြောင့်ထိခိုက်နစ်နာခဲ့သူ2016ခုနှစ်ပထမ3လတွင်စီးရင်ရ22ဦးရှိခဲ့ပြီး2015ခုနှစ်မှာတော့ကလေးငယ်34ဦးအပါအဝင်စုစုပေါင်းလူဦးရေ59ဦးရှိခဲ့ပြီးတော့ဒီထဲမှာတေဆုံးလူ18ဦးနဲ့ပြင်းထန်စွာတန်ရာရရှိခဲ့သူ42ဦးရှိခဲ့တယ်လို့ UNICEF ကလည်းမနေ့ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရအဆုံးသုံးပြုတဲ့နိုင်ငံစင်းနဲ့မှပါဝင်နေဆဲဖြစ်တယ်လို့မြေမြုပ်မိုင်းစောက်ကြီးရေးဖွဲ့ရဲ့အစီအစဉ်ဆံမှာဖော်ပြထားတယ်လို့လက်ရှိအစိုးရတပ်မတော်နဲ့တိုင်းဒေသနဲ့ကန်ဖွဲ့တို့စီရီသိမ်းမှနေဆဲဒေသဖြစ်တဲ့ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကရင်ပြည်နယ်တို့အပြင်ကယားပြည်နယ်၊မွန်ပြည်နယ်တို့ဘက်မှလည်းမိုင်းအန္တရာယ်တွေကြုံတွေ့နေဆဲလည်းဖြစ်ပါတယ်ခင်ဗျာ
။နိုင်ကုန်အိမ်တည်င်းပေးဖို့တော်တာပါ။အခုတော့အနိုင်ဆုံးလောက်ခလာစာတည်င်းတင်ပြပါမယ်။မြန်မာနိုင်ငံကအခြေခံလူရန်းစားအလုပ်သမားတွေအတွက်အနှိမ်ဆုံးလှုပ်ခလှစာတရက်ကို4000ကျပ်ဝန်းကျင်စင်စားပေးဖို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးမျိုးအောင်ကပြောပါရယ်ဒီတက်မှတ်ချက်ဟာစင်စားဆွေးနွေးပေးဖို့တက်မှတ်ထားတာဖြစ်ပြီးအနှိမ်ဆုံးလှုပ်ခလှစာတက်မှတ်ပေးဖို့အဆိုအတည်ပြုဖို့ကိုတော့လူမှုအဖွဲ့အစည်းတွေပါဝင်တဲ့ Forum ကျင်းပပြီးမှသာအတည်ပြုမှာဖြစ်တယ်လို့လည်းဆိုပါရယ်အဖြစ်အဆိုကိုတော့ကိုကောင်းစာဟင်းကတင်ပြထားပါရယ်
အခြေခံအလုပ်သမားတွေအတွက်အနေအဆုံးလောက်ခလာစာအနေနဲ့တရက်ကို4000ကျပ်ဝန်းကျင်ရထားပေးဖို့ဒီကနေ့နေပြည်တော်မှာကျင်းပတဲ့အနေအဆုံးအခကျင်းဝေးတက်မှတ်ရေးဆိုင်ရာအမျိုးသားကော်မတီတတိယအကြိမ်ညှိနှိုင်းအစည်းအဝေးပွဲမှာဆုံးဖြတ်ခဲ့တယ်လို့အလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမျိုးအောင်ကပြောပါရစေ။အဲ
့ဒါကဟို4000ကအခုပုံမှန်လာတင်တာကပြောမယ်ဆိုရင်တော့4000ဆိုတဲ့ကဏ္ဍဒီလည်းပါတာလေနော်4500ဆိုတဲ့ကဏ္ဍနေလည်းပါတာလေ4800ဆိုတဲ့ကဏ္ဍနေပါအဲ့ကဏ္ဍတွေကအများစုဖြစ်နေတာလေကျန်တဲ့5000လို့5000ဆိုနှစ်ခုလောက်ပါတယ်6000ဆိုရင်တစ်ခုတော့ပဲပါတာပေါ့နော်အဲ့တော့ခုနကတော့ရန်ကုန်မင်းလေးကတော့ခွာပြီးပါနေတာပေါ့နော်အဲ့တော့အဲ့ဒါလေးဆိုရင်အများစုနော်အများစုကဒါဒီလိုကဏ္ဍဖြစ်နေတဲ့ပုံမှန်လည်းဒါကိုဒါစဉ်းစားမလားဆိုတဲ့အချက်လည်းဒါကတော့ဟိုစဉ်းစားလို့ရအောင်ပြောလိုက်တဲ့သဘောပါနော်စဉ်းစားလို့ရအောင်ပါနော်ဟိုပြောလိုက်တော့ data တကူကိုချုပ်ကြည့်လိုက်တဲ့သဘောပါနော်
အနည်းဆုံးလောက်ခလာစာအတီးပြူတက်မှတ်ပေးဖို့ကိုတော့ဒီဇင်ဘာလအတွင်းမှာကျင်းပသွားမှာဖြစ်ပေမဲ့ကော်မတီအစည်းအဝေးပွဲမတိုင်မီလူမှုအဖွဲ့အစည်းတွေပါဝင်တဲ့ forum တကူကျင်းပသွားမှာဖြစ်တယ်လို့လည်းဦးမျိုးအောင်ကပြောပါတယ
်အဆိုပြုအနည်းဆုံးအခကျင်းဝင်တက်မှတ်ဖို့ကိစ္စကိုအဲ့တော့ဒါတို့ဟို ဒီငွေ amount တခုထားပြီးတော့မှအလုရှင်နဲ့အလုသမားနော်တန်တဲ့လူမှုဖွဲ့စည်းတွေပါဝင်တဲ့ program ကြီးတခုမှဒါတွေတက်တက်ဝင်ဝင်ဆွေးနွေးမယ်နောက်ဆွေးနွေးပြီးတော့မှဟိုအဆိုပြုအနေဆုံးကကြင်ွေတည်ပြုဖို့ဒါတွေလည်းဆွေးနွေးတာပေါ့နော်အဓိကတော့ဒါပဲဆုံးဖြတ်တာ
ဒီကနေ့ဆွေးနွေးပွဲမှာတော့လာမယ့်အနေဆုံးလောက်ခလာစာကိုတက်ဆိုင်ရာပြည်နယ်နဲ့တိုင်းရီမှာပါတနိုင်ငံလုံးတပြေးညီတက်မှတ်ပေးဖို့ကိုလည်းဆွေးနွေးခဲ့တယ်လို့သူကပဲပြောပါတယ်အလုသမားဥယျာဉ်15အုပ်မပြည့်တဲ့လုပ်ငန်းခွင်တွေမှာလောက်ကင်နေရတဲ့အလုသမားတွေကိုပါတရက်လောက်ခလာစာအနေဆုံးတက်မှတ်ချက်မှာခံစားခွင့်ရနိုင်ဖို့ဒီကနေ့ညီနဲ့အစီအဝေးပွဲမှာထဲသွင်းဆွေးနွေးခဲ့တာပဲဖြစ်ပါတယ်ပြီးခဲ့တဲ့ဆွေးရလက်ထက်မှာတော့တရက်ကိုအနေဆုံးလောက်ခ3600ကျပ်တက်မှတ်ပေးခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
ကိုကောင်းစဟိုင်းပါရှင်အခုတော့ကျန်းမာရေးဆိုင်ရာဆောင်းပါးသဘောတင်ပြပါမယ်။စီကာဗိုင်းရပ်စ်ဒါမှမဟုတ်သွေးလွန်သုတ်ကွေးရောဂါကူးစက်ခြင်းခံရသလားဆိုတာကိုအထူးတီထွင်ထားတဲ့ဆက်ကူချောင်းလေးတစ်ခုနဲ့သုံးယုံနဲ့ဆန်းသပ်ကြည့်လို့ရနေပါပြီ။ချင်းကားတစ်ဆင့်ဒီရောဂါပိုးတွေကူးစက်ခံရမယ့်အနေအထားမှာရောက်နေသူတွေလည်းချက်ချင်းဆန်းသပ်ခံရမယ့်အနေအထားမှာရှိနေပါပြီ။ဒါရမကကိုဝင်ဆောင်မဲ့အမျိုးသမီးတွေအတွက်လည်းသူတို့မွေးလာမဲ့ကလေးတွေမှာစီကာရောဂါပိုးတွေပမလာအောင်တေချာစေဖို့အတွက်ကိုဝင်မဆောင်ခင်ကတည်းကဆန်းသပ်စစ်ဆေးနိုင်ပါပြီ။ဒီအကြောင်း VOA သတင်းထောက်ဒီပိုရာဘလော့ပေးပို့တဲ့သတင်းကိုဆက်ပြီးတော့နားဆင်ပါရှင်။ကမ္ဘာတဝန်းနေရာအတော်များများမှာဇီကာဗိုင်းရပ်စ်ပိုးကူးစက်မှုတွေရှိနေပေမဲ့လည်းဘရာဇီးလ်နိုင်ငံကတော့အဆိုးဆုံးခါရတဲ့နိုင်ငံဖြစ်ပါတယ်။ဇီကာရောဂါပိုးကူးစက်ခံရသူအများစုမှာရောဂါလက္ခဏာမထင်မရှားသာခံစားရပါတယ်။ဒါပေမဲ့လည်းကုဝန်ဆောင်အမျိုးသမီးတွေကူးစက်ခံရတယ်ဆိုရင်တော့မိုက်ခရိုဆီဖလီလို့ခေါ်တဲ့ဥကောင်သေးအုံနောက်သေးကလေးငယ်တွေမွေးဖွားလာနိုင်တယ်လို့အမြင်အာယုံအကြအာယုံနဲ့လေ့လာသင်ကြားရေးလို့စွမ်းဆောင်ရည်ပိုင်းတွေမှာအခက်အခဲတွေဖြစ်ပွားစေနိုင်ပါတယ်။သွေးလွန်သုတ်ကွေးရောဂါပိုးဟာလည်းချင်းအမျိုးအစားတစ်ခုထဲကနေပြန့်ပွားတာဖြစ်ပေမဲ့ကိုဝန်ဆောင်မိခင်ကနေကလေးငယ်ရစီကိုတော့မိုက်ခရိုဆီဖလီမကူးစက်ပါဘူး။ဆန်းသတ်မှုအသစ်ကဇီကာရောဂါပိုးကိုရောသွေးလွန်သုတ်ကွေးကိုပါနှမျိုးလုံးတစ်ပြိုင်တည်းဆန်းသတ်နိုင်ပါတယ်။အမေရိကန်ပြည်ထောင်စု MID တက္ကသိုလ်ပါမောက်ခကင်ဘလီဟာမတ်ရှက်ဖလီကဒီဆန်းသတ်နည်းအသစ်ကိုအခုလိုရှင်းပြပါတယ
်။ This test that we've created can diagnose Zika and be able to rule out whether or not they've been infected with a closely related disease.within minutes and it can be operated
ဇီကာယောဂါပိုးကိုရှာဖွေဖော်ထုတ်နိုင်တယ်လို့သူနဲ့အနီးကပ်ဆက်ဆက်နေတဲ့သွေးလွန်တုပ်ကွေးယောဂါပိုးကူးစက်ခံထားရသလားဆိုတာကိုလည်းမိနစ်ပိုင်းအတွင်းသိနိုင်ပါတယ်။နောက်ပြီးဒါကိုကိုယ်ပါသာဆန်းသတ်လို့ရပါတယ်။ဆန်းသတ်တဲ့ဆက်ကူချောင်းတစ်ခုချင်းစီကနေသွေးလွန်တုပ်ကွေးဒါမှမဟုတ်ဇီကာပိုးကိုဆန်းသတ်တာပါ။ဒါကြောင့်သွေးလွန်တုပ်ကွေးအမျိုးအစား၄ခုစလုံးကိုရောဇီကာပိုးကိုပါတပြိုင်တည်းဆန်းသတ်နိုင်ပါတယ်။
gold nanoparticles ဆိုတဲ့ nano နည်းပညာသုံးထားတဲ့ပြွန်ချောင်းလေးကိုစက်ကူချောင်းလေးနဲ့ထည့်ပြီးတော့အဲ့ဒီအချောင်းလေးရဲ့ထိပ်ဖျားလေးကိုသွေးဒါမှမဟုတ်သွေးရည်ကြီးထဲမှာနှစ်ပြီးတော့ဆန်းကြရတာပါ။ဒီလိုနှစ်ပြီးဆန်းသတ်ကြည့်တဲ့အခါ15မိနစ်အတွင်းအပြည့်ထွက်ပါတယ်။အနီးဆက်တစ်ဆက်ပြရင်အနုပ်ဖြစ်ပြီး20ဆိုရင်တော့အပေါင်းလက္ခဏာယောဂါပိုးကူးစက်ခံရရဲဆိုတဲ့သဘောဖြစ်ပါတယ်။ပမောက်ခကင်မလီကပဲအခုလိုဆက်ပြောပါတယ
်။ red spots that you see appearing on the test strip or due to the presence of gold nanoparticles
ပေါ်မှာနေရတဲ့အနီးစက်ကလေးက gold nanoparticles ဆိုတဲ့နာနိုနည်းပညာသုံးထားတာကြောင့်ပါ။အဲ့ဒီတဲကပါဝင်နေတဲ့ drum မုံတွေကြောင့်အယောင်ရင်းရင်ပေါ်နေတာကိုလည်းမြင်နိုင်ပါတယ်
။ဒီနည်းပညာတွေနဲ့တခြားယောဂါပိုးတွေကိုစမ်းသပ်ရှာဖွေနိုင်ဖို့သိပ္ပံပညာရှင်တွေမျှော်လင့်နေပါတယ်။ MIT နဲ့ Harvard တက္ကသိုလ်ကယောဂါပိုးမပေတာပညာရှင်လီဂါကီကလည်းသူ့ရဲ့ရည်မှန်းချက်ကိုအခုလိုပြောပါတယ်။
We've specifically worked on the problem of dengue virus and Zika virus.
သွေးလွန်တုပ်ကွေးနဲ့ဇီကာရောဂါပိုးစမ်းသပ်ဖို့ကျွန်တော်တို့ဇီကာထားလောက်ကင်နေခဲ့တာပါ။ဒါမှသာရောဂါပိုးတွေပေါ်ထွက်နိုင်ပြီးမျိုးစားခွဲခြားနိုင်မှာဖြစ်ပါတယ်။ဒါပေမဲ့ပြည်သူ့ကျန်းမာရေးအတွက်ပြဿနာဖြစ်စေနိုင်တဲ့အနာဂတ်မှာထွက်ပေါ်လာနိုင်တဲ့အခြားရောဂါပိုးတွေကိုလည်းဒီနည်းပညာနဲ့ရှာဖွေစမ်းသပ်ပြီးမျိုးစားခွဲဖို့ဆန္ဒရှိပါတယ်
။လောလောဆယ်မှာတော့စမ်းသပ်တဲ့အချောင်းလေးတစ်ခုကို5ဒေါ်လာလောက်ကြာတင်ပြီးအများအပြားထုတ်လုပ်လာမယ်ဆိုရင်တော့တစ်ခုကို1ဒေါ်လာလောက်ထိဈေးကျသွားမယ်လို့မြန်မာထားတာဖြစ်ပါတယ်ရှင်။VOA မြန်မာပိုင်းကနေတနင်္လာနေ့ညဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းကထုတ်လွှင့်ချက်တွေကို Democratic မြန်မာအသံ DVB ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလုံးကနေနေ့စဉ်ည10:00နာရီနဲ့မနက်9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရ Asia Set 7ကနေပြီးပြသတဲ့မနက်30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုရုပ်သံကနေကြည့်ရှုနိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့50တိုကနေည10နာရီအထိတိုက်ရိုက်ထိုးလွှင့်နေပါတယ်ဒီကနေ့ညပိုင်းဒုတိယပိုင်းအစီအစဉ်မှာတော့အဖက်စင်ကဏ္ဍတွေဖြစ်တဲ့စီးပွားရေးနဲ့တက်တန်ရောင်းတဲ့တဲ့လောအစီအစဉ်ပြင်းဘလော့ဂါတွေပြောသမျှကဏ္ဍကိုလည်းနားဆင်ကြမှာပါဒါအပြင်နောက်ထပ်တင်ဆက်ပေးမယ့်သူယုံကြည်ရအစီအစဉ်မှာကြားရဖို့ရှိတာကတော့
ပညာရည်ချင်းတူရင်အောင်မှ knowledge share လူကစာဖတ်တဲ့လူကကောင်းတလုံးပုံမြင်တယ်ပေါ့နော်ကျွန်တော်တို့စာဖတ်ထားပညာအဲ့ဒါအတုံးချောက်ဆိုလဲဘာမှလုံလုံမရဘူးအဲ့ဆိုတော့ကျွန်တော်တို့ကဒီဘက်မှာလည်းကျွန်တော်တို့ဘ
က်ကပုဂိုးမျိုးကကိုပြည့်ဖြိုးကျော်ရဲ့ယုံကြည်ရာကိုမကြခင်တင်ပြသွားပါမယ်အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်အဖွဲ့ဝင်ပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့ကုလသမဂ္ဂအဖွဲ့ကြီးဟာငွေကုန်ကြေးကြများပြီးတော့နောက်နေကြံကြတဲ့ bureaucracy ရန်ရာတွေကြောင့်ရီမန်းချက်တွေပြင်းမြောက်အောင်မြင်အောင်လှုပ်ဆောင်နိုင်စွာမရှိတဲ့အဖွဲ့အစည်းကြီးဖြစ်ကမ္ဘာအကောင်ဆောင်အတော်များများကရှုမြင်လာနေကြတာပါဒါကြောင့်လဲကုလသမဂ္ဂအဖွဲ့ကြီးအတွက်ငွေကြေးအများဆုံးထည့်ဝင်တဲ့နိုင်ငံဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂပြုတ်ပြင်းပြောင်းလဲမှုလှုပ်ဆောင်ဖို့လိုလားတဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှာပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတဒေါ်နယ်ထရမ့်ကထည့်တွင်ပြောကြားခဲ့ပါတယ်ဒီအကြောင်းခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်
သမ္မတဒေါ်နယ်ထရမ့်ဟာစီးပွားရေးနယ်ပယ်ကလာတဲ့လုပ်ငန်းရှင်ကြီးတဦးဖြစ်တာနဲ့အညီသူ့ရဲ့အုပ်ချုပ်မှုပုံစံဟာလည်းစီးပွားရေးသမားဆန်တယ်လို့အများစုကမှတ်ချက်ပေးပြောဆိုကြပါတယ်။သူ့ရဲ့အုပ်ချုပ်မှုပုံစံဟာလက်ရှိသမ္မတအဖြစ်တာဝန်ထမ်းဆောင်နေတဲ့အမေရိကန်အစိုးရအဖွဲ့အစည်းတာမကပဲ EU ကုလသမဂ္ဂ NAFTA စတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတွေအပေါ်မှာပါအကျိုးသက်ရောက်နေတာဖြစ်ပါတယ်။ဒါကြောင့်လည်းအမေရိကန်ပြည်ထောင်စုအနေနဲ့ကိုတိုင်းပြည်အရေးကိုသာဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းအတုံးပြန်သဘောနဲ့ဘာမှပြန်မရပဲအမေရိကန်အနေနဲ့အတုံးချခံတဲ့အဖြစ်ခံတော့မဟုတ်ကြောင်းစက်တင်ဘာလ19ရက်နေ့ကကုလသမဂ္ဂမှာပထမဆုံးအကြိမ်ပြောကြားတဲ့မိန့်ခွန်းအတွင်းသမ္မတထရမ့်ကသတိပေးပြောကြားလိုက်ပါတယ်။တက်တန်းအဖြစ်နှစ်ပေါင်း80ရှိလာပြီဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးအတွက်တခြားနိုင်ငံတွေတဲ့စာရင်အဖွဲ့ဝင်ကြီးအပါအဝင်နှစ်စဉ်ထက်ဝင်ငွေလိုအပ်တာတဲ့ပို့ပြီးပေးလာခဲ့ပြီးဖြစ်တာကြောင့်ကုလသမဂ္ဂအရာရှိတွေအနေနဲ့ငွေနည်းနည်းနဲ့ပို့ပြီးအလုပ်ဖြစ်တဲ့နီလန်ကိုရှာဖွေလှုပ်ဆောင်ကြဖို့အချိန်တန်ပြီလို့လည်းသမ္မတထရမ့်ကပြောပါတယ
်။ The United States is one out of 193 countries in the United Nations. And yet we pay 22% of the entire budget and more.
ကုလသမဂ္ဂအဖွဲ့ဝင်193နိုင်ငံထဲမှာအမေရိကန်ပြည်ထောင်စုဟာအဖွဲ့ဝင်နိုင်ငံတစ်ခုသာဖြစ်ပါတယ်။ဒါပေမဲ့ဘတ်ဂျက်ကြီးတစ်ခုလုံးရဲ့22ရာခိုင်နှုန်းထက်ပိုတဲ့ငွေကိုကျွန်တော်တို့ကထည့်ဝင်နေတာပါ။တကယ်တော့အများသိထားတာတဲ့ကျွန်တော်တို့နိုင်ငံကအများကြီးပိုပေးနေပါတယ်။အမေရိကန်ပြည်ထောင်စုဟာမမျှတဲ့ဝန်ထုပ်ဝန်ပိုးကိုထမ်းရွက်နေရတာပါ။သို့သောဘဲမလိုက်ဖဲပြောကြခြင်းဆိုရင်ကုလသမဂ္ဂရဲ့ရည်မှန်းချက်တွေအောင်မြင်မယ်။အထူးသဖြင့်ငြိမ်းချမ်းရေးလုပ်ငန်းတွေကိုအကောင့်ထဲပေါ်နိုင်မယ်ဆိုရင်ကျွန်တော်တို့ရဲ့ရင်းနှီးမြှုပ်နှံမှုကအကျိုးရှိမှာဖြစ်ပါတယ်
။ကုလသမဂ္ဂအဖွဲ့ကြီးရဲ့အုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲပစ်ဖို့လိုအပ်နေပြီဆိုတာကို2016ခုနှစ်မဲဆွယ်စည်းရုံးရေးကာလတွေကတည်းကသမ္မတထရမ့်ကထောက်ပြပြောဆိုခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲအမေရိကန်သမ္မတအဖြစ်သူပထမဆုံးအကြိမ်ကုလသမဂ္ဂမှာပြောကြားတဲ့မိန့်ခွန်းထဲမှာသမ္မတထရမ့်ကဒီကိစ္စကိုအလေးပေးပြောကြားခဲ့တာပါအထူးသဖြင့်တော့ငွေကုန်ကြေးကြများပြီးအလုံးမဖြစ်တဲ့စနစ်ကိုပြုပြင်ပြောင်းလဲဖို့သမ္မတထရမ့်ကလိုလားနေတာပါအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အပါအဝင်ကုလသမဂ္ဂအရာရှိအများစုကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အချိန်တန်ပြီးဆိုတာကိုသဘောတူကြပါတယ်ဒါပေမဲ့ကုလသမဂ္ဂပြုပြင်ပြောင်းလဲရေးတဲ့သမ္မတထရမ့်အမေရိကန်နိုင်ငံအတွင်းမှာလှုပ်ဆောင်လိုတဲ့အခွန်ကောက်ခံတဲ့စနစ်ပြုပြင်ပြောင်းလဲရေးနဲ့အိုဘားမားကဲရလို့ခေါ်တဲ့အကုန်ကြတက်တာတဲ့ကျန်းမာရေးဆောင်ရှားမှုစနစ်ပြုပြင်ပြောင်းလဲရေးစတဲ့ပြုပြင်ပြောင်းလဲမှုတွေကပိုပြီးလွယ်ကူမဲ့သဘောရှိနေတာပါကုလသမဂ္ဂဟာနိုင်ငံပေါင်း193နိုင်ငံနဲ့ဖွဲ့စည်းထားတဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့အပြင်ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေဟာလည်းအများအပြားရှိနေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်တဲ့နေရာမှာခက်ခဲမှုတွေရှိနေတာပါကုလသမဂ္ဂရဲ့ဖွဲ့စည်းပုံအရစန့်ကျင်ဘက်အယူအဆရှိတဲ့နိုင်ငံအသီးသီးနဲ့အဖွဲ့အစည်းအများအပြားကဆုံးဖြတ်ချက်ချပိုင်ခွင့်ရှိနေတာဖြစ်ပါတယ်။ဥပမာအားဖြင့်ကုလသမဂ္ဂအဖွဲ့ကြီးရဲ့ပုံမှန်လုပ်ငန်းစဉ်ကုန်ကျစရိတ်25ရာခိုင်နှုန်းကိုအမေရိကန်ပြည်ထောင်စုကထည့်ဝင်ပေးနေတာဖြစ်တဲ့အပြင် ငင်းကြဲရေးထင်းသိမ်းရေးတပ်ဖွဲ့တွေရဲ့ကုန်ကြစည်ရေး28ရာခိုင်နှုန်းကိုလည်းထပ်ဝင်ပေးနေတာပါ။ဒါပေမဲ့အခုနှစ်အတွက်ထည့်သွင်းရမယ့်ငွေကိုအမေရိကန်ပြည်ထောင်စုကမပေးရသေးတဲ့အတွက်ကုလသမဂ္ဂကိုထောက်ပံ့ငွေဖြတ်တောက်တော့မလားဆိုတဲ့စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ်။2016ခုနှစ်မှာကုလသမဂ္ဂကိုနိုင်ငံအလိုက်အဖွဲ့ဝင်ချင်းနဲ့ထောက်ပံ့ငွေပေးခဲ့ကြတဲ့နိုင်ငံစင်းကိုနိုင်ရှင်ကြည့်မယ်ဆိုရင်လည်းအမေရိကန်ပြည်ထောင်စုက 10.1 ဘီလီယံ၊ဂျာမနီက 3.4 ဘီလီယံ၊ဗြိတိန်က 3 ဘီလီယံ၊ဂျပန်က 2.8 ဘီလီယံ၊ကနေဒါက 1.6 ဘီလီယံ၊တရုတ်နဲ့ဆွီဒင်နိုင်ငံတို့က 1.3 ဘီလီယံစီ၊ပြင်သစ်က 1 ဘီလီယံ၊ဩစတြေးလျက 3.8 ဘီလီယံအသီးသီးထည့်ဝင်ခဲ့ကြတာကြောင့်အမေရိကန်ပြည်ထောင်စုဟာတခြားချမ်းသာကြွယ်ဝတဲ့နိုင်ငံတွေနဲ့ဆိုင်ရင်များစွာတာလွန်နေတာဖြစ်ပါတယ်။အဲ့ဒီလိုနှစ်စဉ်ငွေကြေးအမြောက်အများထောက်ပံ့ပေးနေတဲ့ကြားကငင်းချမ်းရေးလိုအမေရိကန်ပြည်ထောင်စုအတွက်နိုင်ငံရေးအရာအရေးပါတဲ့လုပ်ငန်းတွေကိုကုလသမဂ္ဂကထိရောက်စွာအကောင့်ထည့်ဖော်နိုင်ခြင်းမရှိဘဲဖြစ်နေတာပါ။ဒါကြောင့်လဲတနည်းနဲ့တစ်ချင်းချင်းမှာကုလသမဂ္ဂဟာပုံမှန်ထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကယုံကြည်နေကြောင်းသမ္မတထရမ့်ကသူ့ရဲ့မင်းငွန်းထဲမှာထည့်သွင်းပြောကြားခဲ့ပါတယ်။
The American people hope that one day soon the United Nations can be a much more accountable and effective advocate for human dignity.
ကုလသမဂ္ဂအဖွဲ့ကြီးအနေနဲ့တာဝန်ခံမှုပိုရှိပြီးလူကုန်သေးခါနဲ့ကမ္ဘာတဝန်းလွတ်လပ်မှုတွေရှိလာအောင်ထိရောက်စွာထောက်ခံအားပေးနိုင်တဲ့အဖွဲ့အစည်းတစ်ခုတနည်းနည်းမှာဖြစ်လာလိမ့်မယ်လို့အမေရိကန်ပြည်သူတွေကမျှော်လင့်ပါတယ်။ဒီအတော့တွင်ဘယ်နိုင်ငံမှစီရေးအရာရောဗန္ဒာရေးအရာပါမမျှတစွာထည့်ဝင်ရတာမျိုးမဖြစ်သင့်ဘူးလို့ကျွန်တော်တို့ထင်ပါတယ်။ကမ္ဘာတိုင်းပြည်အသီးသီးအနေနဲ့ကိုယ့်ရဲ့လူမှုအတိုင်းဝိုင်းလုံခြုံမှုရှိပြီးကြွယ်ဝချမ်းသာအောင်ကိုယ့်ဒေသမှာကိုယ့်ဟာကိုယ်လှုပ်ဆောင်ကြရမှာဖြစ်ပါတယ
်။တခါတရံမှာကုလသမဂ္ဂအဖွဲ့ကြီးအနေနဲ့ရလဒ်တွေထွက်လာဖို့မဟုတ်ဘဲဘျူရိုကရေစီနဲ့လုပ်ငန်းစဉ်တွေအပေါ်မှာအာရုံစိုက်လှုပ်ဆောင်နေကြောင်းလဲသမ္မတထရမ့်ကဝေဖန်ပြောကြားခဲ့ပါတယ
်။ In some cases states that seek to subvert this institution's noble aims have hijacked the very systems that are supposed to
အချို့ကိစ္စတွေမှာကုလသမဂ္ဂရဲ့ရည်မှန်းချက်တွေပြေဝအောင်မြင်အောင်လုပ်ဆောင်ရမယ့်သူတွေကဒီဘွယ်ကြီးရဲ့မြင့်မြတ်တဲ့ရည်မှန်းချက်တွေကိုပြန်ပေးဆွဲသလိုလုပ်ပြီးဝင်ရောက်နှောက်ယှက်နေတာကိုတွေ့နေရပါတယ်။ဥပမာတစ်ခုအနေနဲ့ပြောရရင်လူခွင့်ရေးကိုအကြီးအကျယ်ချိုးဖောက်နေတဲ့အစိုးရတွေဟာကုလသမဂ္ဂလူခွင့်ရေးကောင်စီမှာပါဝင်နေတာကြီးမားတဲ့ရှက်ဖွယ်ရာကိစ္စဖြစ်ပါတယ
်။ကုလသမဂ္ဂအနေနဲ့လုပ်ဆောင်နိုင်စွမ်းရှိသမျှအပြည့်အဝလုပ်ဆောင်နိုင်အောင်ဖြုံတိမှုမလုပ်ဖို့ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းအတွင်းရမှုချုပ်ဂူတဲရက်ဆာလည်းထပ်တူယုံကြည်ကြောင်းသမ္မတထရန့်ကချီးကျူးပြောဆိုပါတယ်ကုလသမဂ္ဂအဖွဲ့ကြီးပြုပြင်ပြောင်းလဲမှုလှုပ်ဆောင်ရေးအတွက်အချက်ဆက်ချက်ပါကြေညာချက်ကိုလက်မှတ်ထိုးကြဖို့အဖွဲ့ဝင်နိုင်ငံတွေကိုအမေရိကန်ပြည်ထောင်စုကတောင်းဆိုခဲ့တာမှာနိုင်ငံပေါင်း120ကလက်မှတ်ထိုးထားပြီးဖြစ်ပါတယ်ဒါပေမဲ့လည်းအထက်မှာပြောခဲ့သလိုဘလောက်ဖဲအင်အားကြီးတဲ့နိုင်ငံကတွန်းအားပေးလို့ပဲဖြစ်ဖြစ်အဖွဲ့ဝင်တနိုင်ငံချင်းစီမှာမဲပေးပိုင်ခွင့်ရှိတာနဲ့ကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကမတူညီတဲ့အားကောင်းတဲ့အဖွဲ့အစည်းတွေနဲ့စုစည်းထားတဲ့အဖွဲ့အစည်းကြီးဖြစ်နေတာကြောင့်ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ဖို့ဟာလက်တွေ့မှာထင်သလောက်လွယ်ကူမှာမဟုတ်ဘူးဆိုတာကိုတော့အဖွဲ့ဝင်နိုင်ငံအများစုကနားလည်သဘောပေါက်ထားကြပြီးဖြစ်ပါလိမ့်မယ်
ကိုယ်စားဝင်လိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါတယ်ဒီအစီအစဉ်ကိုအပတ်စဉ်တင်လာတဲ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါတယ်အခုတော့မနက်ဖြန်အင်္ဂါနေ့ညတရိုက်လေးလိုက်စီစဉ်မှာဘာအကြောင်းလဲဆွေးနွေးမလဲဆိုတာနားဆင်ကြည့်ရအောင်ပါ
တို့ရှိမှာခင်ရခိုင်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့နိုင်ငံတကာအထူးသဖြင့်တော့အနောက်နိုင်ငံတွေရဲ့မြန်မာနိုင်ငံကြားနားလည်မှုတွေပိုကွဲလွဲလာပါတယ်။ရခိုင်ရေးနိုင်ငံတကာရဲ့ဖိအားတွေလည်းပိုပြီးတော့မြင့်တက်လာဖို့ရှိနေပါတယ်။ရခိုင်ရေးကုလသမဂ္ဂနဲ့နိုင်ငံတကာရဲ့ယက်တီချက်တွေကြောင့်လက်ရှိသွားနေတဲ့မြန်မာဒီမိုကရေစီရေးဖြူပြင်ပြောင်းလဲမှုတွေကိုပါထိခိုက်နေမှာသလား။လာမယ့်အင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာလူသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေ VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုမိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
နက်ဖြန်အင်္ဂါနေ့ည9:00နာရီတိုင်းလေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့သတင်းပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့ blog ကရေးပြောသမျှအစီအစဉ်ရဲ့အလဲပါ။ကိုပြောချင်တာကိုလို့ရင်တိုးရှင်းချက်ချင်းရေးပြောနိုင်တဲ့ Twitter လူမှုကွန်ရက်ကအခရာစာလုံးရေး140ကန့်သက်ထားတာကို180အထိတိုးရေးခွင့်ပေးဖို့ပြင်ဆင်နေပါရစေ။ဒီလိုစလုံးရည်နှဆတိုးတွားတဲ့အပေါ် Twitter သုံးသူတွေဘလို့သဘောရပါသလဲ။မဆုမြတ်မောင်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ပြထားပါရယ
် Twitter ကစာလုံးရည်နှဆတိုးပြီးရေးခွင့်ပေးရမယ်တဲ့ကိုသားညို့ရဲ့
သတင်းတွေတွေ့တယ်မဆုမြတ်မောင်က post တစ်ခုလုံးအတွက်စလုံးအခေအား140ကနေပြီးတော့280အထိနှဆတိုးခွင့်ပြုမယ်ဆိုတော့Twitter ကိုတွင်းကြီးကြီးသုံးနေကြသူတွေအထူးသဖြင့်ဒီသမ္မတဒေါ်နယ်ထရန့်တော့ကြိုက်တွေ့တော့မှာပဲဆိုပြီးတော့ရေးတာမျိုးလည်းတွေ့တယ်ဗ
ျ Twitter ကုမ္ပဏီရဲ့ CEO Jack Dorsey ကစက်တင်ဘာ26ရက်နေ့တုန်းကဒီစာလုံးရဲ့280အထိသုံးပြီးတော့မှ Twitter မှာစာလုံးအခရာနှစ်ဆသုံးနိုင်တော့မယ်ဆိုတော့ tweet လုပ်ပြီးတော့အသိပေးခဲ့တာလေအဲ့ဒီ tweet ဖတ်ရပြီးတဲ့နောက်မှာပဲ IT ဆောင်းပါးရှင်တွေကလည်းဒီအပေါ်မှာထင်မြင်ချက်ဆောင်းပါးတွေမျိုးစုံရေးကြတယ
် Twitter ရဲ့ပြောရသူတို့လူမှုကွန်ရက်ကိုပုံမှန်သုံးသူကတစ်လကိုတန်း320ကျော်တယ်တဲ့လူမှုကွန်ရက်တွေထဲမှာ Twitter ရဲ့ထူးခြားချက်ကတော့ကိုပြောချင်တာကိုအချိန်နဲ့တပြေးညီလိုရင်းတိုရှင်းပြောပြနိုင်တာပဲဗျ
လွန်ခဲ့တဲ့10နှစ်ကျော် Twitter လူမှုကွန်ရက်စပေါ်ခဲ့တုန်းက Micro Blog တခုလို့သတ်မှတ်ခဲ့ကြပြီမြေနောက်ပိုင်းကျတော့ Twitter ဟာ Online ပေါ်ကသတင်းကြားကန်တခုဖြစ်လာတယ်သတင်းဌာနကြီးတွေသတင်းတောက်တွေဒီနောက်နိုင်ငံရေးသမားတွေတန်တမန်တွေကြားမှာဒီမရှိမဖြစ်ဆက်သွယ်တဲ့နေရာအပြန်အလှန်သတင်းဖြန့်တဲ့နေရာမျိုးအထိဖြစ်လာခဲ့တယ်လေနာမည်ကျော်အမှုပညာရှင်တွေလူသိများကြော်ကြားတဲ့သူတွေကြားမှာလည်းဒီပရိသတ်တွေနဲ့အပြန်အလှန်ဆက်သွယ်တဲ့ online ကြားခံတစ်ခုဖြစ်လာခဲ့ပါတယ်ဆောစောတုန်းကကိုသားညုံပြောသလိုပဲအခုလက်ရှိ American သမ္မတ Donald Trump ဆိုလို့ရှိရင်သူပြောချင်တာကိုဓာတ်ရိုက်ပြောပြနိုင်တဲ့စင်မြင့်တစ်ခုလို့ Twitter ကိုသုံးနေတာမလားရှင့
်ကျွန်တော်တို့သတင်းသမားတွေအတွက်လည်း Twitter သုံးဝင်တာညင်းလို့မရဘူးဗျTwitter ကနေပြီးတော့သတင်းအစာအနာရသလိုပဲအရေးကြီးတဲ့အချက်လက်တွေလည်းရတယ်ဗျအခုစလုံးကြီးဒီ140ကနေပြီးတော့280တိုးရေးနိုင်မယ်ဆိုရင်သတင်းချက်လက်တွေပို့ပြီးတော့သိရနိုင်မယ်လို့မျှော်လင့်ရတာပဲဗ
ျလောလောဆယ်မှာတော့ Twitter ကုမ္ပဏီက Twitter သုံးနေတဲ့သူတချို့ကိုပဲကြာပန်းရွေးချယ်ပြီးတော့မှစာလုံးကြီး280အထိ tweet လုပ်ခွင့်ပြုနေပါတယ်ဒါပေမဲ့တရုတ်ဂျပန်ကိုရီးယားအခရာတွေနဲ့ရေးတဲ့သူတွေတော့မပါဘူးတဲ့အခုလိုမျိုးဒီစာလုံးရင်နှစ်ဆတိုးဖို့အတွက် Twitter ဆုံးဖြတ်ရတဲ့အဓိကအကြောင်းကလည်းအင်္ဂလိပ်စာနဲ့ရေးကြသူတွေကပြောချင်တာကိုစာလုံးရင်140အတွင်းမှာဝင်အောင်လို့ချုပ်ပြီးရေးရပေမဲ့ဂျပန်လိုဆိုလို့ရှိရင်မလိုဘူးအဲဒါကြောင့်မလို့အင်္ဂလိပ်လိုတစ်ချောင်းရေးလို့ရတဲ့နေရာမှာတရုတ်ဂျပန်ကိုရီးယားတို့ကနှစ်ချောင်းရေးနိုင်တယ်သူတို့ကအင်္ဂလိပ်လိုရေးတဲ့သူတွေထက်ပိုပြီးတော့မှ tweet လုပ်ကြတယ်တဲ့
တခုရှိတာကအင်္ဂလိပ်လို Twitter လုံးနေကြသူတွေထဲမှာခုလိုမျိုးစာလုံးရင်တိုးတဲ့အပြောင်းလဲမျိုးမလိုအပ်ဘူးလို့ပြောနေကြသူတွေလည်းမနည်းဘူးဗျလူရင်းတူရှင်တင်ပြနိုင်တာက Twitter ရဲ့ထူးခြားမှုဖြစ်တဲ့စာရှည်ရှည်ရေးချင်လို့ရှိရင်တခြားလူမှုကွန်ရက်သုံးပါပေါ့ဆိုပြီးတော့ထောက်ပြကြတယ
်။အင်္ဂလိပ်ဂျပန်နှစ်ဘာသာနဲ့ Twitter သုံးနေတဲ့အမတ်မွန်မြတ်ကလည်းစာလုံးရေ140နဲ့လည်းအလုပ်ဖြစ်ပါတယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပြပါတယ်
။ဒီမှာအနေနဲ့ဟိုသတင်းကိုဖတ်တာများသတင်းပေါ်တော့ Twitter ကနေပြီးတော့မှဖြစ်ချင်းတက်လာတဲ့သတင်းတွေများတွိုင်းလာရင်လည်းဖတ်တာဆိုတော့နှစ်ဆတိုးသွားမယ်ဆိုရင်စာကြောင်းတွေကပိုရှည်သွားပြီးတော့လူရင်းရောက်ဖို့ပိုချိန်ပေးရမယ်လို့ထင်ပါတယ်။အဲကြောင့်ရှိတာတိတ်မကြိုက်ပါ
အခုလိုမျိုးဒီအင်္ဂလိပ်အခရာစာလုံး280အထိတိုးဖို့လို့ Twitter ကဆုံးဖြတ်ရတာကတဲ့ဒီတခြားအခရာတွေကြောင့်ဖြစ်တယ်တဲ့တရုတ်ဂျပန်ကိုရီးယားပေါ့နော်အဲ့ဒီအခရာတွေနဲ့ကြာလို့ရှိရင်အခရာ140လုံးအပြည့်သုံးပြီးတော့ရေးကြတာတိတ်ပြီးတော့နည်းတယ်တဲ့အင်္ဂလိပ်စာလုံးကြတော့140တဲ့ဝင်အောင်လို့မနည်းရေးရတယ်လို့ပြောပါတယ်
အဲ့တော့မှန်ပါတယ်ဂျပန်လိုပြောတဲ့ရေးတဲ့သူတယောက်အနေနဲ့ဆိုလို့ရှိရင်ဂျပန်ခန့်ဟိုသူကတရုတ်စကလုံးပေါ့နော်ခန်းကြီးလို့ခေါ်ရဟာနဲ့ဆိုရင်သူအဓိပ္ပာယ်စာလုံးနှလုံး space နဲ့နေရာရေးုံနဲ့အဓိပ္ပာယ်တော်တော်များများသွားတာမျိုးမှာသတင်းတစ်ပုဒ်လုံးရဲ့ဟိုအနှစ်သာရကိုပြောနိုင်တဲ့ဟာမျိုးတွေအထူးရှိတော့ဒီတရုတ်စကားတို့ဂျပန်စကားတို့ကိုရီးယားတော့မသိဘူးကိုရီးယားတော့နှမျိုးရောသုံးတဲ့အတွက်ကြောင့်မလို့ဘယ်လိုနေလဲမသိပေမဲ့ခုနသူတို့ပေးတဲ့ reason ကတော့မှန်တယ်လို့တော့ထင်ပါတယ်ဒါပေမဲ့ဒီ Twitter ဆက်လုပ်ခဲ့တဲ့ကဒီလိုစာကြောင်းတိုတိုလေးထဲမှာပြောချင်တဲ့ဟာဥပမာကျမအထူးသဖြင့်သတင်းဌာနတွေကိုဖတ်တာများတဲ့အတွက်ကြောင့်သတင်းကောင်းစဉ်လိုသဘောမျိုးကိုထိထိမိမိနဲ့ပြောနိုင်တဲ့ဟာကိုသဘောကျတာပေါ့နော်ဒီပုံမှန်သုံးတဲ့သူတွေအနေနဲ့ကတော့ကိုပြောချင်တဲ့စကားလုံးရှည်ရှည်ဝေးပြောချင်တဲ့သူတွေကတော့ကြိုက်မယ်ထင်ပါတယ်ကျမကတော့တိုတိုတုတ်တုတ်ထိထိရရဟာကိုသဘောကျပါတယ်
နောက်တစ်ခုကလည်းဟိုအများသောအားဖြင့်အခုတော်တော်လေးဟိုတုံ့ပြန်မှုတော်တော်များများမှခုနပြောသလိုပေါ့နော်ထပ်တိုးစရာမလိုဘော140နဲ့လည်းဖြစ်တဲ့နောက်တစ်ခုသူတို့ထောက်ပြတာလည်းဒီ Twitter ဆိုတဲ့ထူးခြားမှုကတခြားလူမှုကွန်ရက်တွေနဲ့မတူတာသူကဒီ character 140ကန့်သက်ထားတဲ့အတွက်ကြောင့်မို့လို့လူတိုင်းကလူရင်းတိုရှင်းကိုထိထိမိမိပြောကြတယ်ဒါသူ့ရဲ့ထူးခြားမှုပေါ့လေအဲ့တော့အဲ့ဒါယူနှစ်ဆပေးသုံးလိုက်လို့ရှိရင်တခြားလူမှုကွန်ရက်တွေလိုပဲဖြစ်သွားမှာပဲဆိုပြီးတော့လည်းပြောကြတယ်အဲ့ဒီအပေါ်မှာဘယ်လိုမြင်လဲရှင့်
ဒီမှာလည်းအမြင်သဘောတူတယ်ဘာဖြစ်လို့လဲဆိုတော့အခုဟိုဆိုရှယ်မီဒီယာတွေကလည်းအများများနေပြီးဟို Facebook ကို Instagram Twitter ဟိုတော်တော်များများပေါ့နော်တခြားဟာတွေလည်းအများကြီးပဲရှိတယ်ဆိုတော့သူကလည်းသူထူးခြားခြင်းနဲ့ဥမာအသုံးပြုပုံခွဲထားတယ်မြတ်ပါဆိုလို့ရှိရင်ရှည်ရှည်ဝဲဝဲကိုရှည်ရှည်များများရေးမယ်ဆိုလို့ရှိရင် Facebook မှာရေးပြီးတော့ post ကိုတင်တယ်အဲ့ဒီ post ကိုဥမာ Twitter မှာပြန်ပြီးတော့ tweet လုပ်တာမျိုးငါတို့ဒါရေးလိုက်တယ်ဆိုတာမျိုးအဲ့လိုမျိုးသုံးနေတာခွဲပြီးသုံးနေတာဆိုတော့ဟိုစင်တူဖြစ်သွားလို့ရှိရင်တခုခုကမလိုအပ်တော့ဘူးပေါ့နော်အဲ့လိုမျိုးသဘောရတဲ့အတွက်ကြောင့်မလို့ဟိုထူးခြားချက်ကလေးရှိနေတာပိုကောင်းတယ်လို့ထင်ပါတယ
် VOA ဝိုင်းတော်သူမတ်ကြီးမုံကလည်း Twitter ကိုအမာခံသုံးနေတဲ့သူတယောက်လေသူကတော့စာလုံးရေ140တဲ့ဝင်အောင်ခြုံရေးစရာမလိုတော့လို့ Twitter ရဲ့အပြောင်းလဲကိုသဘောကျတယ်တဲ့သူအတွက်ကတော့အက္ခရာ280ကလောက်တောင်မလောက်နိုင်ပါဘူးတဲ့
Twitter က280 characters ကတိတ်မရှိဘူးအဲ့ဒါ maybe 3 line ပဲမှာ 3 sentences ပဲminimally po gist you get the gist of it you get the summary of it you nga do 140 characters go on ma so so title to khu ba yee lo ya de you know the din title the din subject to khu ba chimo aku jaw ba lo ni le so da chimo links de le I link it to a page that I want people to read so chimo to khu the din ga kaung ne tin chimo a she yi ma yee nai ne kha jaw po phat chin di link ko twa အဲ့ဒါလေးပဲရေးလို့ရတယ်140 characters ကအရင်တိုးလို့
Twitter ကအစမ်းသဘောနဲ့ဘယ်နှစ်ယောက်ကစလုံးရင်280အထိတိုးပြီးတော့ရေးခွင့်ပေးနေတယ်လဲဆိုတာကိုတော့ထုတ်မပြောဘူးဗျဒါပေမဲ့လို့သမ္မတ Trump တော့မပါဘူးလို့ Twitter ကုမ္ပဏီကိုပူးတွဲတည်ထောင်တဲ့ Bitstone ကပြောတယ်မဆုမြမော
Twitter သုံးတဲ့သူတိုင်းစလုံးရင်140ကနေ280အထိဘယ်တော့တိုးပြီးရေးနိုင်မှာလဲဆိုတာကိုတော့အတိအကျမသိရသေးပါဘူးလောလောဆယ်မှာတချို့ကိုပဲကြာပန်းရွေးပြီးတော့မှဒီစလုံးရင်280အထိကိုအစမ်းပေးသုံးနေတာပါTwitter သုံးသူတွေကြားမှာတော့အပြောင်းအလဲအသစ်ကိုကြိုးဆိုသူတွေရှိတယ်လို့ Twitter အနေနဲ့ဒီထက်အပြောင်းအလဲတွေလုပ်ဖို့လိုအပ်တယ်လို့ tweet လုပ်နေကြပါတယ်ရှင
်မဆူမြတ်မစီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသမျှအစီအစဉ်ကိုကိုသားညုံကကိုညီတင်ဆက်သွားတာပါခုတော့သတင်းပတ်စင်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်သတင်းလောအစီအစဉ်ရဲ့အလဲပါအနုပညာလောကနဲ့ကမ္ဘာတစ်လောထင်ရှားကြော်ကြားသူတွေရဲ့သတင်းတူတူတထွားတွေကိုမအေးတနာကျော်ကစူးစီးတင်ပြထားပါတယ်
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပတ်ဝန်းကျင်ပါစေဒီတစ်ရက်တက်တက်ရောင်သတင်းတော်မှာတော့အမေရိကန်ပြည်အောင်စုမှာတမရကိုဆန့်ကျင်တဲ့အားကစားသမားတွေနဲ့ဆန္ဒတသဘောတည်းရှိပါတယ်ဆိုပြီးတော့ပြောခဲ့တာအဆိုတော်ဘသူပါလဲအသားအရောင်ခွဲခြားမှုဆန့်ကျင်ရေးဂီတဖျော်ဖြေပွဲမှာဘသူတွေများပါဝင်ပြီးတော့ဖျော်ဖြေခဲ့ပါလဲဒီလိုမျိုးကဘာတလွားကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတွေကိုပြောပြပေးသွားပါမယ်အမေရိကန်နိုင်ငံတော်တချင်းတည်ဆိုတဲ့အချိန်မှာအားကစားကွင်းမှာလက်ချင်းချိတ်ဒူးထောက်ဆန္ဒပြခဲ့ကြတဲ့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့ပြည်တွင်းဝေဖန်မှုခံနေရတဲ့အမေရိကန်အားကစားသမားတွေနဲ့တသားတည်းရှိရဆိုတာကိုပြီးခဲ့တဲ့စက်တင်ဘာ23ရက်နေ့ကအဆိုတော်စတီဗီဝန်ဒါတယောက်ထုတ်ဖော်ပြသခဲ့ပါတယ်။ကုလသမဂ္ဂရဲ့လူသားချင်းစာနာမှုရီမန်ချက်တွေနဲ့ဥတည်ပြုလုပ်တဲ့ Global Citizen Festival ကမ္ဘာနိုင်ငံသားပွဲတော်ကဖျော်ဖြေပွဲတစ်ခုမှာနာမည်ကျော်အဆိုတော်စတီဗီဝန်ဒါတယောက်ဆင်မမာဒူးထောက်ပြီးတော့သူ့ရဲ့သဘောထားကိုဖော်ပြခဲ့တာပါ။အားကစားပြိုင်ပွဲမှာနိုင်ငံတော်တချင်းတီဆိုးချင်းမတ်တရက်ရူသေးပေးရမယ့်အစားဒူးထောက်ပြီးတော့ဆန္ဒပြခဲ့ကြတဲ့အားကစားသမားတွေကိုထုတ်ပြဖို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဘောလုံးအားကစားအဖွဲ့ချုပ်ကိုတိုက်တွန်းခဲ့ပါတယ်။ထင်ရှားတဲ့ NBA အားကစားသမားတူကိုအင်ပြူရောဖိတ်ကြားဖို့စီစဉ်ထားတာကိုလည်းဖျက်လိုက်ပါတယ်။အားကစားပြိုင်ပွဲမစခင်နိုင်ငံတော်တချင်းတီဆိုးတဲ့အချိန်မှာမတ်တရက်ဂုံပြုတဲ့အစဉ်အလာကို2016ခုနှစ်တုန်းကဆန်ဖရန်စစ္စကို 49ers အသင်းရဲ့တိုက်စင်မူဟောင်း Colin Kaepernick ကစပြီးညင်းဆိုရကြောင်းအခြေတင်ညှင်းခုံမှုတွေဖြစ်ခဲ့ရတာပါ။အားကစားပြိုင်ပွဲမစခင်နိုင်ငံတော်တချင်းတီဆိုးချိန်မှာမတ်တရက်ပြီးအယူသည်ပေးနေကြအစဉ်အလာကို2016ခုနှစ်တုန်းကဆန်ဖရန်စစ္စကို 49ers အသင်းရဲ့တိုက်စင်မူဟောင်း Colin Kaepernick ကစပြီးညင်းဆိုရကြောင်းအတော်လေးကိုညှင်းခုံဆွေးနွေးမှုတွေဖြစ်ခဲ့ရတာပါ။အာဖရိကနယ်ပယ်ကအမေရိကန်နိုင်ငံသားတွေကိုရဲကအကြမ်းဖက်တာတွေပေါ်မှာကန့်ကွက်ပြီးတော့နိုင်ငံတော်တချင်းတီဆိုတဲ့အချိန်မှာဒုတိယဘက်ကမြေကြီးပေါ်ထောက်ပြီးတော့ကန့်ကွက်ခဲ့တာဖြစ်ပါတယ်။အဲဒီအချိန်ကစလို့ဒါကိုအတူယူပြီးတော့အာဂါဇာသမားတော်တော်များများကအဲ့လိုလှုပ်လာကြပါတယ်။အခုလိုမျိုးဆန္ဒပြတဲ့အာဂါဇာသမားတွေကိုသမ္မတထရမ့်ကဝေဖန်ခဲ့ပြီးတဲ့နောက်မှာသမ္မတရဲ့အခုလိုမျိုးဝေဖန်ချက်ကသမ္မတရဲ့အခုလိုမျိုးဝေဖန်ချက်က NFL အာဂါဇာအဖွဲ့ချုပ်အတွက်ရောအာဂါဇာသမားတွေရဲ့ယုံကြည်မှုပေါ်မှာပါလေးစားမှုမရှိဘူးဆိုတာပြလိုက်တာဖြစ်တယ်လို့ NFL အဖွဲ့အကြီးကြီး Roger Goodell ကပြောခဲ့ပါတယ်ရှင်။ A Concert for Charlottesville လို့နာမည်ပေးထားတဲ့စက်တင်ဘာလ24ရက်နေ့ကကျင်းပသွားတဲ့အသားအရောင်ခွဲခြားမှုဆန့်ကျင်ရေး
ဂီတဖျော်ဖြေပွဲမှာပါဝင်တဲ့အနုပညာရှင်တွေရဲ့ Justin Timberlake နဲ့ Pharrell Williams, Stevie Wonder တို့ကိုလည်းတွေ့ရမှာပါ။ပြီးခဲ့တဲ့ဩဂုတ်လတုန်းကလူပြူကြီးစိုးရေးသမားတွေနဲ့အသားအရခွဲခြားမှုဆန့်ကျင်ရေးဆန္ဒပြသူတွေကြားမှာ Charlotte Bay မှာဖြစ်ခဲ့တဲ့ပဋိပက္ခတွေအတွင်းမှာအမျိုးသမီးငယ်တဦးသေဆုံးခဲ့ရပြီးတော့လူ၁၉ဦးဒဏ်ရာရခဲ့တဲ့အကြမ်းဖက်မှုဖြစ်ရပ်ကိုတုံ့ပြန်တဲ့အနေနဲ့ဒီလိုမျိုးဂီတဖျော်ဖြေပွဲကိုအင်တာနက်ကနေတဆင့်တစ်ကမ္ဘာလုံးကိုပါဓာတ်ရိုက်ထုတ်လွှင့်ပေးခဲ့ပါတယ်။ကွဲလွန်သူ Haya ရဲ့မိခင်ဖြစ်တဲ့ Susan Bro ကအဲ့ပွဲမှာစကားပြောသွားသလို Dave Matthews နဲ့ Stevie Wonder တို့နှစ်ယောက်လုံးကလည်းစင်ပေါ်မှာဒူးထောက်ဆန္ဒပြခဲ့ကြပါတယ်။ A Concert for Charlotte ဖြော်ပြပွဲကို Virginia Tech ဆိုမှပြုလုပ်ပြီးတော့ Dave Matthews တီဝိုင်းကပင်တိုင်းဖြော်ပြခဲ့ပါတယ်ရှင်။တဲ့တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
သက်သန့်ရောင်သတင်းလောကန္တာကိုမအေးတနာကျော်ဆူစီတင်ပြသွားတာပါခုတော့အပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ရဲ့အလဲပါပုဂိုးမျိုးကကိုပြဖြိုးကျော်ရဲ့ယုံကြည်ရကိုနားဆင်ကြပါမယ်မမိုးဖြူကအစီအစဉ်တင်ဆက်ထားပါရဲ့ရှင
်ကျောင်းချောင်းတဲ့စင်ကလာသူကမြန်မာနိုင်ငံရဲ့ပညာရေးကဟိုအမောင်ချထားတဲ့ပညာရေးတဲ့ပုံစံမျိုးကျွန်တော်ကြုံတွေ့ခဲ့အချိန်ကြတော့ကျွန်တော်တဒန်းတတဲတဒန်းအောင်နေဒါပေမဲ့ကျွန်တော်မှဟိုအာသာကျလေးတစ်ခုကပါရှာလဲကျွန်တော်ငယ်လေးကနေကျွန်တော်စာဖတ်တယ်ပေါ့နော်ကိုတက်နိုင်ရတက်နိုင်ရနေစာဖတ်တဲ့ချိန်ကကိုဆိုရင်ကျွန်တော်မှစာဖတ်တဲ့လေးတစ်ခါတစ်ခုကဆွဲခဲ့တယ်ပေါ့နော်အဲ့လိုဆွဲချိန်ကြတော့ဟိုကျွန်တော်ဒီလိုမျိုးဖြတ်တန်းခဲ့ရတော့ညာလဲစာဖတ်တဲ့လေးအချင်းတစ်ခုလေးနဲ့တွဲထားတဲ့ချိန်ကြတော့အဲ့ဒါကျွန်တော်အတွက်အကျိုးကျေးဇူးတစ်ခုလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျအဲ့မှာစာဖတ်တာကပါထူးခြားလဲဆိုတဲ့ချိန်ကြတော့ဘယ်မှာနော်ကျွန်တော်တို့ပညာအရေးချင်းတူရင်အောင်မှ knowledge ရှိရလူကစာဖတ်တဲ့လူဟာကံတလုံးပုံမြင်တယ်ပေါ့နော်ကျွန်တော်တို့စာဖတ်ထားပညာအဲ့ဒါအတုံးချဆိုလဲဘာမှလုံးလုံးမရဘူးအဲ့ဆိုရင်ကျွန်တော်တို့ကဒီဘက်မှာလဲကျွန်တော်တို့ဘက်ကဘယ်မှာနော်စူးစမ်းရမယ်နောက်ဘက်မှာလဲကျွန်တော်တို့ရထား knowledge တွေကနေမှကျွန်တော်တို့ပြန်ပြီးတော့အတုံးချရမယ်ပေါ့နော်အဲ့လိုမျိုးလေးအားကြောင့်ကျွန်တော်အကောင်လုံးကိုစာဖတ်ဖို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျဘာလို့ဆိုညာကိုခေလုံးငယ်တွေကစာဖတ်ဖို့ကတော်တော်အားနည်းနေတယ်ပေါ့နော်တော်တော်ကိုအားနည်းနေကြပါရဲ့ခင်ဗျကျွန်တော်ကိုယ်တိုင်လည်းစာဖတ်ဖို့ကိုကျွန်တော်အချိန်ယူပြီးကျွန်တော်ဖတ်ရတယ်ပေါ့နော်အခုကျွန်တော်ရဲ့ဟို resolution ဘယ်လိုချထားဆိုတော့ကျွန်တော်ဒီနေ့ဆက်မြင်တာတရားလောက်အနည်းဆုံးပြအောင်ဖတ်ပါရဲ့ခင်ဗျမြန်မာစာပဲဖြစ်ဖြစ်အင်္ဂလိပ်စာပဲဖြစ်ဖြစ်ပေါ့နော်အထူးဖြစ်မြန်မာစာပို့ဖတ်တာပေါ့နော်အင်္ဂလိပ်စာတော့ကျွန်တော်တို့လေ့လာနေသေးဆိုရဲ့အချိန်ကြတော့ယတစာပေတွေကကျွန်တော်တို့ကိုပို့ပြီး supporting လုပ်ပေးနိုင်တဲ့အဲ့ကြောင့်ကျွန်တော်အကုန်လုံးစာဖတ်ဖို့တိုက်တွန်းချင်ပါတယ်အဲစာဖတ်ရင်းနဲ့တကွာပေါ့နော်ကျွန်တော်တို့ပညာဘက်မှာလည်းကျွန်တော်တို့ဟိုပုံမှန်ကျွန်တော်အချိန်တွေတစ်ခုရအောင်ကြိုးစားမယ်ကြိုးစားပြည့်စုံရကျွန်တော်စင်စက်နဲ့ပြက်လိလာနေမယ်ဆိုရင် bell fee မှာပဲဖြစ်နေပါစေအောင်မြင်မှုရမှာပါပဲခင်ဗျနော်အဲ့လိုမျိုးဆွဲချိန်ကြတော့နော်ကျွန်တော်တို့ education ပေါ့နော်ကျွန်တော်တို့တဲတဲ့အကေစတဲ့မအောင်ခဲ့ရင်တောင်မှကျွန်တော်တို့ဟိုပညာရေးတစ်ခုဆုံးကတိုင်အောင်မရရင်တောင်မှကိုကတခြားနေရာမှာကိုကအော်ဟိုဘရမနောလေးလာမယ်လုံမယ်အဲ့လိုမျိုးဆိုရင်တော့မှာဘယ်ဖီးရဲပါမယ်ဆိုကိုကိုကို professional တယောက်အနေနဲ့ရက်တည်မယ်ဆိုရင်အောင်မြင်မှာတေချာပေါက်ပါပဲခင်ဗျကျွန်တော်တို့အင်းဘာမှမလုပ်ခင်လဲကျွန်တော်တို့ပေါ့နော်ကျောင်းအတန်းစားကိုကျွန်တော်ပြအောင်စက်မတဲ့ပေါ့နော်ကျွန်တော်တို့အဓိက example ပေါ့နော်ကျွန်တော်တို့ workshop တစ်ခုဖွင့်ပြညာလုပ်စားမယ်ဆိုကိုအလုပ်မှာကိုတေချာအာရုံစိုက်ပြီးလုပ်မယ်ကြိုးစားမယ်ဆိုရင်ကျွန်တော်တို့မလွဲမသွေအောင်မြင်မှုရမှာပါပဲခင်ဗျအဲ့လိုခုရက်တည်နေတဲ့ကိုရဲ့လမ်းကြောင်းပေါ်ကနေမှာငါဘာတွေထက်လို့ဒီလေငါဘာတွေလုပ်ဖို့ရှိတယ်လေအဲ့လိုစဉ်ဆက်မပြတ်လေ့လာနေဖို့လည်းလိုပါတယ်ခင်ဗျအဲ့ဒါမှကျွန်တော်တို့ဟိုပေါ့နော်တယောက်ချင်းစီကောင်းမှအကုန်လုံးကောင်းပြည့်ချင်းမှကျွန်တော်တို့မြန်မာနိုင်ငံကြီးကိုတိုးတက်အောင်ကျွန်တော်တို့ဆန်းဆန်းနိုင်မှာဖြစ်ပါတယ်ခင်ဗျအဲ့အဲ့တော့ကျွန်တော်ညကုံကျော်အနေနဲ့ပြောချင်တာကတော့စာဖတ်ဖြစ်တည်ဘူးဆိုရင်အခုချိန်ကစပြီးရဲ့ချိန်ကြတော့စာကိုစာဖတ်လိုက်ပါခင်ဗျကျွန်တော်ရှေ့မှာပြောခဲ့တဲ့အတိုင်းပထမဆုံးရတစာပေရေးဆုံးဖတ်ပါပေါ့ခင်ဗျရတစာပေကလူရဲ့စိတ်တဘောရာကိုနှူးညံ့စေတယ်အဲ့စိတ်ဘောရာနှူးညံ့လာရဲ့နောက်မှာတိုးတက်အောင်စွမ်းဆောင်လာနိုင်လိမ့်မယ်အဲ့ဆွဲချင်ကြအခုချိန်ကစပြီးညစာဖတ်ဖို့ကြိုးစားအားထုတ်လိုက်ပါခင်ဗျဟိုတနေ့အများကြီးမဖတ်နိုင်တာမှတနေ့ဆယ်မျက်နှာပေါ့နော်အခု
တက်နိုင်တဲ့ target ကိုချပြခြင်းရတော့စာဖတ်ဖို့ကိုကြိုးစားကြပါလို့ကျွန်တော်တိုက်တွန်းချင်ပါတယ်ခင်ဗျာနော်ပြီးချင်ကြလည်းကျွန်တော်ကိုယ်တိုင်လည်းအခုချိန်မှာကျွန်တော်စာဖတ်တယ်ပြီးချင်များတော့တစ်ဖက်ကလည်းကျွန်တော်ပေါ်နော် professional career ကိုကျွန်တော်တိုးတက်အောင်ဆွမ်းဆောင်နေရင်းနဲ့မြန်မာနိုင်ငံကြီးကိုကျွန်တော်အသက်နိုင်ဆုံးဖွံ့ဖြိုးတိုးတက်အောင်ဆွမ်းဆောင်ပေးနိုင်တဲ့ supporting လုပ်ပေးနိုင်တဲ့လူငယ်တွေကြားထဲကတယောက်ဖြစ်အောင်ကျွန်တော်ကြိုးစားနေပါတယ
်အပတ်စဉ်ပြင်ဆင်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရာကဏ္ဍကိုထုတ်လင်းပေးလိုက်တာဖြစ်ပါတယ်ရှင
် Well Myanmar has manygreat products and services that are very attractive to the United States.
နိုင်ငံရင်းနှီးနှုန်းနာမဲ့လူတွေအတွက်ဒီနိုင်ငံသားတွေအတွက်ကွန်ဒိုရင်းကျေးမှုဆိုတာသူတို့အတွက်ကမဖိတ်မှုလေ။ဈေးကလည်းလုံးငယ်အိမ်ကြီးတော့
The possibility of a great transformation is in sight for our country. An important step that will take us nearer to a truly revolutionary.
ဒီနေ့ဆိုင်လာလည်းနဲ့ပို့ပြီးတော့ခက်ခဲတာပေါ့ကားကြားထဲမှာညင်းနေရတာပေါ့ကားကြားထဲမှာအခုဝင်းဝင်းဝင်းဝင်းတက်ဆံနေရတာဒီကဲပတ်ဆောင်မရရအောင်ရှာတာမနေ့ပိုင်းဟိုဈေးပို့ရအောင်ရှာတာ
မြန်မာနဲ့နိုင်ငံတကာငွေရေးကြီးရေးဈေးကွက်အလုတ်ကိုင်းနဲ့အခွင့်အလမ်းအပါအဝင်စီးပွားရေးဆိုင်ရာအခြေအနေဖြစ်ပျက်တွေကိုအပတ်စဉ်တနင်္လာနေ့ညဘက်မှာစီးပွားရေးကဏ္ဍကနေထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းပြန်ပြီးနှာစင်နိုင်ပါတယ်ခင်ဗျာ
ပြောအေကနဲ့အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းတိုမီတာ3051တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါခုတော့ကြန့်ရှိနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင်
American ပြည်တော်စု Nevada ပြည်နယ် Las Vegas မြို့က Country Music ဂီတဖျော်ဖြေပွဲတစ်ခုမှာမိနစ်တနည်းကနည်းလေးနှောင်းပိုင်းအမျိုးသားတစ်ဦးကပြစ်ခတ်တာကြောင့်အနည်းဆုံးလူ90သေဆုံးရပြီး400ကျော်ဒဏ်ရာရတဲ့အကြောင်းရဲကပြောပါတယ်။ဒီပြစ်ခတ်မှုက American သမိုင်းမှာအသေးအပြောက်အများဆုံးဖြစ်ပြီးတော့လူမဆန်တဲ့လုပ်ရက်ဖြစ်တယ်လို့ American သမ္မတ Trump ကလည်းရှုတ်ချပြောဆိုပါတယ်။တနသမားကအသက်64နှစ်အရွယ်လူပြူအမျိုးသားစတီဖင်ပက်တော့ဆိုသူဖြစ်ပြီးနီဗာဒါပြည်နယ်မတ်စခရစ်မြို့ကဖြစ်တယ်လို့လတ်စဖေးကမြို့တော်ရဲကအတည်ပြုပါတယ်။ဂီတာပွဲကျင်းပရာနေရာနဲ့လမ်းဘဲချတဲ့မန်ဒလေးဘေးကာစီနိုရဲ့32ထပ်မှာရှိတဲ့သူတဲခိုရာဟိုတယ်ခန်းကနေလူပေါင်း 2,200 လောက်စုကိုတနသမားကပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ရှင်။စပိန်နိုင်ငံကနေကာတာလူးနီးယားခွဲထွက်ရေးအတွက်မနေ့တနင်္ဂနွေနေ့ကပြုလုပ်တဲ့လူမှုဆန္ဒခရီးပွဲကတရားမဝင်ဘူးလို့ဥရောပကော်မရှင်ကပြောဆိုပါရတယ်။ဒါပေမဲ့စပိန်အစိုးရအနေနဲ့ဆွေးနွေးညှိနှိုင်းမှာလို့ဥရောပကော်မရှင်ကတိုက်တွန်းပါတယ်။နိုင်ငံရေးကိစ္စမှာအကြမ်းဖက်ကင်တွယ်လို့မရဘူးလို့လည်းကော်မရှင်ရဲ့ပြောခွင့်ရကဒီကနေ့ပြောဆိုသွားပါရတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုပြန်လည်လက်ခံရေးမြန်မာဘက်ကအစိုးပြုထားတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးကဒီကနေ့တနင်္လာနေ့မှာပြောပါတယ်ဒုက္ခသည်တွေနေရာရင်ပြန်နိုင်ဖို့အတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံပူးတွဲအကောင့်ထည့်ဖို့ရေးကော်မတီတရက်လည်းဖွဲ့စည်းမယ်လို့ပြောဆိုသွားပါတယ်နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနဝန်ကြီးဦးကျော်တင့်ဆွေခေါင်းဆောင်နဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံဆွေးနွေးပြီးဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး AH မိုဟာမက်မမုတ်အာလီကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ရှင်
။တရင်ချင်းချက်ကိုမတင်ငိထိုက်ကကြီးညာပေးခဲ့တော့ပါ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရင်မူကမဆုမုံဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ပက်ထရစ်ဒီယာဖြစ်ပါတယ်။ VOA American အသံမနက်ခင်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ30 40 48 50နဲ့လိုင်းလမီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လမ်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.